ပရိသတ်သမုပ္ပါဒ်တရားတော်များမဟောကြားကြမည်မလားကြားကြမည်မှာတရားပိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်တရားနမောတတ္တသုံးချက်ရည်ဆိုရေပူဇော်ကြောကြပါကုန်သို့နမောတတ္တဘဂဝါသာသမုပ္ပါဒ်တရားတော်မှာပါတဲ့မူလနှစ်ပါးသစ္စာနှစ်ခု၄ခုအလွာသင်္ဃာ၁၂ပါးစားရှိတဲ့သင်္ဃာကလေးရဲ့တရားကိုအရာကောင်းများကိုပရိစ္ဆာသမုပ္ပါဒ်သဝေစာရဲ့စာမျက်နှာနံပါတ်၄မှာပါပါတယ်အဲဒီတော့ယောဂီပုဂ္ဂိုလ်များကဒီစာမျက်နှာမှာပါတဲ့မူလနှစ်ပါးရဲ့အကောင့်သစ္စာနှစ်ခုရဲ့အကောင့်ဒီကောင်းကလေးတွေကိုအတိအသီးလေ့လာထားကြဖို့လိုပါတယ်နောက်ပိုင်းရဲ့များမှာဆက်ပြီးတော့အဲ့ဒီလင်္ကာရဲ့အဓိပ္ပာယ်ကိုခွန်ကြီးတို့ရှင်းပြသွားပါမယ်။အခုလောလောဆယ်တော့ပထမဆုံးစတင်ပြီးတော့ရှင်းနေတာကသဝိုင်းကိုရှင်းနေတာဖြစ်တဲ့အတွက်မနေ့တုန်းကအကြောင်းအကျိုးဆက်သွယ်မှုနဲ့ပတ်သက်ပြီးတော့သင်္ခါရမှဒီဝိညာဏရုပ်ကိုအကြောင်းအကျိုးဆက်သွယ်ဖို့လေမနေ့ကအနည်းငယ်ပြောခဲ့ပါတယ်။ဒီနေ့ဝိညာဏကနေစပြီးတော့သင်္ခါရကြောင့်ဘယ်လိုဝိညာဏရုပ်ဖြစ်တယ်ဆိုတဲ့အခန်းကဏ္ဍမှာအဝိဇ္ဇာရဲ့အခန်းကဏ္ဍဘယ်လောက်အထိပါဝင်တယ်ဆိုတာကိုခေါင်းကြီးတို့ခဏရှင်းပြသွားမှာဖြစ်ပါတယ်။အဲဒီတော့ဝိဇ္ဇာရဲ့သဘောကိုပြောတော့မယ်လို့ဆိုတော့ဒီပရိစ္ဆေသဘောပါသဝိုင်းရဲ့အဓိပ္ပာယ်ကိုလည်းပဲရှင်းသတ်ပြီးတော့ပြောလို့ရပါတယ်။သိသိသိလဲသိသိပါတယ်အကြောင်းမလို့ပရိသတ်သမုပ္ပါဒ်သဝိုင်းရဲ့ဒီဆောက်ပုံလေးကိုပဏာမပြုတ်ပြီးတော့ရှင်းဥစွာပြောပြမယ်။ပရိသတ်သမုပ္ပါဒ်သဝိုင်းကြီးကိုကြီးလိုက်တဲ့အခါမှာဘုန်းကြီးတို့ကြီးတော်ရှေကမှပန္နိတမဟုတ်ဆရာတော်ဘုရားကြီးလက်ထက်တော်အခါကာလတုန်းကပထမဆုံးပရိသတ်သမုပ္ပါဒ်တရားကိုဟောကြားခဲ့တဲ့တုန်းကဘုန်းကြီးတို့သိသလားဒီလိုအဝိုင်းကြီးမဟုတ်သေးပါဘူး။အကွက်အနေနဲ့၄ခွက်တန်းပြီးတော့ဆရာတော်ဘုရားကြီးကဟောကြားထားခဲ့ နံပါတ်1အကွက်နံပါတ်2အကွက်နံပါတ်3အကွက်နံပါတ်4အကွက်ဒီလိုအကွက်၄ခုကိုတန်းပြီးတော့ဟောခဲ့နောက်ပိုင်းကျတော့ဆရာတော်ဘုရားကြီးကဒီအကွက်၄ခုကိုဝိုင်းလိုက်ပြီးတော့လဲပင်ကြီးဥပမာနဲ့တင်စားပြီးတော့ဟောကြားတော်မူခဲ့ပါတယ်လဲပင်ကြီးဥပမာနဲ့တင်စားတာကဆရာတော်ဘုရားကြီးရဲ့ဉာဏ်တော်နဲ့တင်စားခဲ့တာပါစာထဲမှာတော့ပါဠိတော်တွေထဲမှာတော့ဒီလိုဥပမာမျိုးမရှိပါဘူးသို့တော်လည်းဘာကိုနေပြီးတော့ဒီလိုလဲပင်ကြီးဥပမာသဏ္ဍာန်ထားရတယ်လို့ဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားနဲ့ကိစ္စရောမြတ်ကြီးပထမဆုံးဘုရားဖြစ်တော်မူပြီးလို့ဘုရားဖြစ်တာကကဆုံးလာပြီလေကဆုံးလာပြီနေမှာဘုရားဖြစ်ပြီးတော့နှစ်လလောက်ကြာတဲ့အခါမြတ်စွာဘုရားကစဉ်းစားပါတယ်ငါသိထားတဲ့တရားဓမ္မတွေကိုဘယ်လိုကိုဟောရင်ကောင်းမလဲလို့ဒီလိုစဉ်းစားတယ်။ပရမသုညာနဲ့မှပေါ်လာတာကမိမိရဲ့ဆရာဖြစ်ခဲ့မှုလေ။အာလာရယတိကြီး။အာလာရယတိကြီးဆိုတာဟောရဝေဒဒေါတန်းမှာဘုရားရှင်တရားဓမ္မရှင်ကျောကိုအထောက်ခဲ့စဉ်တုန်းကလောကီဇာနဲ့ပတ်သက်ပြီးတော့နိဗ္ဗိလံပြပြုတ်ခဲ့တဲ့ဆရာလည်းဆိုပါပဲ။လောကီဇာနဲ့ပတ်သက်ပြီးအာလာရဆိုတဲ့ယတိကြီးစီကနေနိခံခဲ့ရတယ်။ဒါပေမဲ့လောကီဇာဆိုတာကဒုက္ခခံသိဉာဏ်ဖြစ်တဲ့နိမ့်ပါ။ယောက်ျောင်းအကျင့်ကောင်းအစစ်အမှန်မဟုတ်ပြီပဲ။အဲ့ဒီ၄ကိုမယူတော့ဘဲနဲ့တခါတော့ဆရာထရှာတယ်။ဒီလိုဆရာထရှာတော့ဥဒကရာမပေါင်းတာဆိုတဲ့နောက်ထပ်ယတိကြီးတစ်ခုသွားတွေ့။အဲ့ဒီယတိကြီးကလည်းသူ့ကိုသင်ပြပေးတာကလောကီဇန်လေးပဲသင်ပြပေးတယ်။လောကီဇန်လေးပဲသင်ပြပေးတော့ဒီပညာလေးကတော့ကောင်းရလိုက်တယ်။ဒါပေမဲ့လို့လောကီဇန်ဆိုတာကခုနပြောသလိုပါပဲ။နိဗ္ဗာန်ရောက်ကြောင်းအလုံးအစစ်အမှန်မဟုတ်ပြည့်တဲ့အဲ့ဒါကိုလည်းလက်မခံဘဲနဲ့ဆုံးတော့ဆုံးတော့လာခဲ့။အဲ့ဒီအာလာရယတိကြီးနဲ့ဥဒကရာမပေါင်းတာယတိကြီးတွေကအချိန်လုံးကသူရဲ့ဆရာတဆူဖြစ်ခဲ့တယ်။မြတ်စွာဘုရားဖွင့်လာလို့ဓမ္မညွတ်ဉာဏ်တော်ကြီးရလာတာကြောင့်ဘယ်ဆရာရဲ့အကူအညီမှမပါဘဲနဲ့ဓမ္မညွတ်ဉာဏ်တော်ကြီးရ။ဘယ်ဆရာရဲ့အကူအညီမှမပါဘဲနဲ့မဟုတ်ရင်ရ။ဒီလိုလဲဖွင့်ပြီးတော့ဖတ်ပါဦး။အခုနောက်ကယသိကြီးနှုတ်စီမှာယူခဲ့တဲ့နီးကလောကီစံအဲ့ဒီလောကီဇာကသူလူကျင်တဲ့တရားမဟုတ်ဘူး။သူလူကျင်တာကသဘောတရားတရားမဟုတ်ဘူး။အဲ့ဒီတော့ဒီယသိကြီးတို့စီမှာရခဲ့တဲ့ဤကလောကီဇာမဟုတ်ဘူး။နိဗ္ဗာန်နဲ့ဆက်သက်တဲ့ဤလမ်းကြတာဘုသူစီမှာဤမထံပဲလေ။ဆရာမကုတရားကိုညာကိုမိမိအလုံးလို့ကိုတော်တိုင်းထိုးထွင်းပြီးတော့သိခဲ့ပါလေလို့ဒီလိုအာလုံးသောယောဂီများသဘောပေါက်ကြပါဦး။အဲ့ဒီတော့မြတ်စွာဘုရားကစဉ်းစားတယ်ငါဘယ်လို့ကိုတရားဟောရင်ကောင်းမလဲဆိုတော့ဆရာဖြစ်ခဲ့မှုတဲ့အာလာရယတိကြီးကိုသွားပြီးတော့တရိယာအာလာရယတိကြီးကိုတရိယာလို့တရားဟောမယ်လို့စဉ်းစားလိုက်တဲ့အခါမှာနာသနယောကလာလျှောက်တယ်ရှင်ဘုရားအာလာရယတိကြီးလုံခဲ့တဲ့ခုနှစ်ခန်းကပဲယုံနာခတ်သိချုပ်ငင်းတော့ပါပြီလို့လာလျှောက်ဩဒီလိုဆိုတော့အာလာရယတိကြီးကိုငါသစ္စာတရားဟောမှုအခွင့်အရေးမရတော့ဘူးအာလာရယတိကြီးကငါဘုရားဆံမသစ္စာတရားလာချဖို့ခွင့်အရေးမရတော့ဆုံးရှုံးခြင်းကြီးမကဆုံးရှုံးသွားပြီလို့ဘုရားရှင်ကရောမြတ်ကြီးကဒီလိုပဲညီးဝင်ဒီလိုပဲညီးကြွားတော်မူခဲ့နောက်တခါဒုတိယဥဒကရာမဗုဒ္ဓယတိကြီးကိုတရားဟောရင်ကောင်းပါပဲလို့တခါဆက်ပြီးတော့စဉ်းစားအဲ့ဒီလိုစဉ်းစားတဲ့အခါကျတော့လည်းပဲသာသာကလာလျှောက်ပါလေရှင်ဘုရားဟုတ်တဲ့ကရာမဗုဒ္ဓယတိကြီးကလည်းပဲမနေ့ကလည်းယုံနာခံတဲ့ခြုံငင်းတော့ခဲ့ပါပြီဘုရားဒီလိုလာလျှောက်အဲ့ဒီလိုလာလျှောက်တော့ခဲ့ဒီလိုဆိုရင်လည်းပဲအခြားဘယ်ပုဂ္ဂိုလ်ကိုတရားဟောရင်ကောင်းအောင်မလဲမြတ်စွာဘုရားကသူရဲ့သိထားတဲ့သစ္စာတရားကိုဟောကြားတဲ့နေရာမှာပထမဆုံးဟောကြားဖို့ရတဲ့အတွက်အင်မတန်ယေရှုများတဲ့ပုဂ္ဂိုလ်တွေကိုအရင်စဉ်းစားကြည့်လိုက်နော်သစ္စာတရားတွေဟောကြားခြင်းလုံးလို့ ဟောရပါကတော့ဝိညာဉ်တ attva အားလုံးကိုပဲမဟောရဘူးလားဟောရမှာမဟု
တ
်ပါဘူးဗျာဒါပေမဲ့ပရမသောဟောမဲ့ပုဂ္ဂိုလ်ဒီကျေးဇူးများတဲ့ပုဂ္ဂိုလ်ကိုကျေးဇူးဆက်ဖို့ဆက်ကျင်တော့လို့ပရမသောဟောမဲ့ပုဂ္ဂိုလ်ဒီကျေးဇူးများတဲ့ပုဂ္ဂိုလ်ဖြစ်ပါစေဆိုတဲ့ရည်ရွယ်ချက်ဒီလိုစဉ်းစားရမယ်အဲ့ဒီတော့ဆရာဟောဖြစ်ခဲ့ဘူးတဲ့ပုဂ္ဂိုလ်တရားမရှိတော့ထပ်ပြီးတော့စဉ်းစားလိုက်တဲ့အခါမှာဘုရဝိလာဒေါတာမတရားရှင်းစဉ်တော့ကဒီဘုရားကြံထားပြီးတော့ကုညီတွေပြေးခဲ့ဘူးတဲ့ငါးဦးသောပုဂ္ဂိုလ်တွေရှိအဲ့ဒီငါးဦးသောပုဂ္ဂိုလ်တွေကိုနာမည်ဆက်ထားတာကပစ္စဝဂီလို့နာမည်ကြတယ်ပစ္စသရာကငါးဦးဝဂီသရာကအပေါင်းစုငါးပါအပေါင်းစုငါးပါအုပ်စုဒီလိုခေါ်ပါတယ်။အဲဒီငါးပါအုပ်စုကဘယ်လိုနဲ့မှလည်းမပေါ်ဘူး။သူတို့ချင်းချင်းပဲတွဲတွဲတွဲတွဲနဲ့သွားလဲတူတူလာလဲတူတူတရားကျင့်လဲတူတူအဲဒီလိုနေတဲ့အုပ်စု။ဘုရားတော်ပြင်ဘုရားတော်တရားရှင်းစေတော့ကသူတို့ကအကူညီပေးခဲ့ပါလေ။နောက်ပိုင်းကျတော့ဘုရားတော်အပေါ်မှာသူတို့ရဲ့အစီအမြင်ပါမှုတွေပေါ်လာတဲ့အခါမှာဘုရားတော်နဲ့ဖွဲ့ထွက်ပြီးတော့သူတို့သီးလံတရားအားထုတ်ကြ။ဘယ်လိုအထင်မြင်ပါသလဲလို့ဆိုတော့ခရီးတော်ကပထမအာဟာရဖြတ်တောင်းပြီးပြင်းထန်ခက်ခဲပင်ပန်းဒုက္ခရစရိယာအချင်း6ပြင်းခြင်းခဲ့တယ်6ပြင်းခြင်းပြင်းခြင်းညာတော့လည်းဘုရားမဖြစ်ခဲ့ဘူးနောက်ဆုံးတော့ဘုရားရှင်ကတော်မြတ်ကစဉ်းစားအင်းအာဟာရတွေမတုံ့ဆောင်ပဲပင်ပင်ပန်းပန်းနဲ့ဒုက္ခရစရိယာချင်းတင်လာအမတပင်မလုံးတဲ့အရှင်ကိုယ့်ကိုယ်ကိုညင်းစေတဲ့အရှင်အတ္တကိလမထာနိယောကအရှင်ဖြစ်တဲ့မိမိရဲ့တဏ္ဍာမယုတ်ကိုအာဟာရစောင့်တယ်ဆိုတဲ့အတိုင်းအာဟာရကလေးရှိမှဉာဏ်ကပွင့်ဉာဏ်ပွင့်မှလူကြီးနဲ့သဗ္ဗညုတ္တံရမယ်ဆိုပြီးအစည်းအဝေးတွေကြောင်းပြီးအနိဗ္ဗာန်ပါရှိတဲ့သေနာလေးကိုဆုံးခံကြွအဲ့ဒီဆုံးကလေးတွေအာဟာရကလေးတွေပုံမင်းသုံးဆောင်ပြီးတော့တရားရှင်းတဲ့အစီအစဉ်ကိုခရီးနောက်ကပုံစံကြောင်းလိုက်ပါတယ်။ဒီတော့ပိဿဝဂေငါးဦးကဒီနေရာမှာခရီးတော်ဆုံးကံကြွပြီးတော့အာဟာရတွေသုံးဆောင်တာတွေ့တယ်။အာဟာရမသုံးဆောင်မဲနဲ့ပင်ပင်ပန်းပန်းကြိုးစားတော့တာမှခရီးမဖြစ်ခဲ့ပဲလေ။ယခုတော့အာဟာရများသုံးဆောင်ပြီးတော့တရားအမှန်ကြည့်ပြန်ကြည့်ပါအားထုတ်မယ်ဆိုခရီးဖြစ်မှာမဟုတ်တော့ဘူးဆိုပြီးဒီနေရာမှာအထင်မြင်နေလွယ်မှာပါဒါကြောင့်သူကဘုရားလောင်းမထေရကြီးကိုမပြည့်စုံမလို့ချေတော့ပဲလဲသုတ်ပါပြီးတော့သူတို့ကတီးကြခွဲ့ခွဲ့သွားကြတဲ့ပုံကလာဘူးအရိယမြတ်စွာဘုရားသခင်ကတော်မြတ်ကြီးကတရားဟောဖို့စဉ်းစားလိုက်တဲ့အခါမှာဒီပုဂ္ဂိုလ်၅ဦးကိုညံတဲ့မှာပေါ်လာအရိပုဂ္ဂိုလ်၅ဦးကဘယ်နေရာရောက်နေတယ်လို့ဆိုတော့ဘုန်းကြီးတို့ဘုရားပွင့်တဲ့နေရာနဲ့မိုင်ပေါင်း90လောက်ဝေးတဲ့ပါရမီမြို့ရဲ့အတိမိဂရာကိုတောင်းမှရောက်အဲဒီတော့ဘုရားရှင်ကတော်မြတ်ကြီးကဒီပိသဝိကိငါဟောတရားဟောမှုရန်အတွက်မိဂရာဝန်တော်သူကြွားဝါသလာပြည်နဲ့ညာကြခါမမိဂရာဝန်တော်သူရောက်ပိသဝိကိငါဟောကိုတရားဓမ္မနဲ့ဟောပြလိုက်တဲ့ခါမပိသဝိကိငါဟူတဲ့မှာပထမဆုံးကုဋေညဒုတိယဝါပတတိယတတိယနောက်တကမဟာနာမနောက်တကအသတိဆိုပြီးတော့အတိယတိသောတာပန္နိမိတ်ဉာဏ်ညာပါပါတယ်။အဲဒီပိသဝဂေ၅ဦးကိုဟောခဲ့တဲ့သုတ်တံကဓမ္မစက္ကဘောဓနာသုတ်တံဒီလိုနာမည်ပေး။ဟောတဲ့တရားတွေကသစ္စာတရား။အဲဒီသစ္စာတရားတွေကိုမြတ်စွာဘုရားကစတင်ပြီးတော့ဟောခဲ့။အဲဒီသစ္စာတရားတွေကိုနာမည်ပေးလိုက်တာကဓမ္မစက္ကဒီလိုနာမည်ပေးလိုက်ဓမ္မဆိုတာကသစ္စာတရားစက္ကဆိုတာကလည်းပတ်ဓမ္မဆိုတာကသစ္စာတရားစက္ကဆိုတာကလည်းပတ်ဒီလိုမှတ်လိုက်ဘောဓနာဆိုတာကဖြစ်တာလက်တန်ရှိနေဖြစ်ဘယ်လိုလက်တန်ရှိနေဖြစ်နေတယ်လဲလို့ဆိုတော့သစ္စာတရားဘုရားရှင်ကမြတ်ရေပေါ်ကြတော်မူတဲ့အခါမှာပထမဆုံးဟောတဲ့သစ္စာတရားကသစ္စာဉာဏ်သစ္စာတရားကိုသိအောင်ဟောပြခဲ့တယ်သစ္စာတရားကိုသိသွားတဲ့ဉာဏ်ကသစ္စာဉာဏ်ဒီတော့ပထမဆုံးသစ္စာတရားကိုဟောခဲ့တယ်နောက်တစ်ခါဒုတိယအဲ့ဒီသစ္စာတရားတွေလို့သစ္စာတရားတွေရဲ့ ပြုတ်တယ်ပြုတ်တဲ့ကိစ္စကိုပြီးအောင်ဟောတယ်။အဲ့ဒီကိစ္စကိုသိသွားတဲ့ဉာဏ်ကကိစ္စဉာဏ်။နံပါတ်၁နံပါတ်၁ကကိစ္စဉာဏ်။နံပါတ်၂ကကိစ္စဉာဏ်။အဲ့လိုသိသိသိလိုက်တဲ့ပြုတ်တယ်ပြုတ်တဲ့ကိစ္စတွေအားလုံးပြုတ်ပြီးပြီဆိုတော့ပြုတ်ပြီးပြီဆိုတဲ့အိဋ္ဌကကတ္တ။အဲ့ဒီပြုပြီးတာကိုသိတယ်ဆိုတာကဉာဏ်ကတ္တနဲ့ဉာဏ်နဲ့ပေါင်းတော့
ကတ္တနဲ့
အဲ့ဒီတော့ဓမ္မစကဗောဓနာသောတာပန်ဘုရားရှင်ကရောမြတ်ရှိခိုးကြတော်မူတဲ့တရားကအသင်အားဖြင့်သုံးသစ်သစ္စာဉာဏ်ရဲ့ကိစ္စဉာဏ်ရဲ့ကတ္တဉာဏ်ဉာဏ်ဘယ်နဲ့သိနေမှာလဲတော့ဉာဏ်သုံးသစ်ကိုခေါ်တယ်အဲ့ဒီတော့ဉာဏ်သုံးသစ်နဲ့ဆက်ပတ်ပြီးတော့လင်သတ်တဲ့သဘောမျိုးနဲ့ခေါ်ခဲ့တာမဟုတ်လို့အဲ့ဒီသုတ်တံကိုဘယ်လိုခေါ်မလဲဓမ္မစကဗောဓနာသုတ်တံလို့ဒီလိုနာမည်ပေးပါတော့အရဟံမလို့ဘာကြီးတော့အဲ့ဒီအတိတ်ပဲမျိုးနဲ့ပဲတရားရှင်တော်များကြီးပြိဋိဘတ်စံပြီးသွားလို့နေပေါင်း100ကျော်135ခုနှစ်ရောက်တဲ့အခါကျအိန္ဒိယတိုင်းနိုင်ငံမှာတတိယသံဃာယနာတင်ခဲ့ပါလေတတိယသံဃာယနာဥဆောင်ပြီးတော့တင်တဲ့ပုဂ္ဂိုလ်ကအရှင်မောဂလိဘုရားလေးတော်မတိအထောက်အပေးတဲ့ရှင်မင်းကအာတောကမင်းအဲဒီအာတောကမင်းကသံဃာနာတင်ပွဲရှိဆင်ွေရှင်းပတ်ပြီးတဲ့အခါမှာမြတ်စွာဘုရားရဲ့တရားတော်တွေကိုအနေနဲ့အရရနှံ့အောင်ဆိုပြီးတော့သာသနာပြုစေတုခဲ့အဲဒီသာသနာပြုစေတုတဲ့နေရာမှာမြန်မာပြည်ရဲ့သောနာပုံမိသထုံပြည်နဲ့အပါဝင်ဖြစ်တဲ့လူတွေဆိုပါတယ်အရိတော်ဓမ္မမြတ်စွာဘုရားရဲ့တရားဓမ္မဒေသနာတော်တွေကိုအနေနဲ့ရရကြောက်စေလွတ်တဲ့တရားမြတ်စွာဘုရားလက်ခင်ကရုဏာကြီးဟောကြားခဲ့တဲ့ဓမ္မတို့ပဲသစ္စာတရားသစ္စာဉာဏ်ရဲ့သစ္စာဉာဏ်ရဲ့ကတ္တဉာဏ်ရဲ့ဒီသစ္စာတရားတွေကိုဒီကထားပြီးတော့သာသနာဖြန့်ဖြူးခြင်းအလို့ဓမ္မဒေသနာခံပြုခြင်းအလို့ကိုလုပ်ခဲ့တာဖြစ်တဲ့အတွက်ဒီသာသနာပြုခံကြီးရဲ့အထင်မှတ်အားဖြင့်အာသောကမင်းကြီးကအထင်မှတ်ကြောက်တိုင်စိုက်ထူတဲ့အခါမှာအဲဒီကြောက်တိုင်ရဲ့အချိန်မှာလဲပြီးတန်ကြာအဝေါ်အဝိုင်းကြီးတင်ပြီးတော့စိုက်ထူခဲ့ပါလေလဲပြီးတန်အဝေါ်အဝိုင်းကြီးသရကခုနပြောခဲ့ပါလေဓမ္မသကဓမ္မသရကဘာလို့သစ္စာတရားစက္ကသာကပါတော့လက်ပတ်တာလက်ပတ်တယ်ဆိုတာတရားသဘောလားလက်ပေးသဘောလ
ား
တရားတွေလက်ပတ်နေတယ်ဆိုတာလက်ပေးကြီးလက်ပတ်နေတယ်လို့ပါမယ်နော်လက်ပေးကြီးတပင်းမြင်လဲတော့နွားလဲတော့သွားတဲ့အခါမှာအဲ့ဒီလက်ပေးကြီးမှာတပံပြီးတပံတပံပြီးတပံလက်ပတ်နေတယ်လို့မြတ်စွာဘုရားရဲ့တရားတော်တွေကလည်းပဲဒီပုံစံနဲ့ပဲအနေနဲ့အရင်ရပြတ်နှံ့ပြီးတော့လက်ပတ်အဲ့ဒီအဓိပ္ပာယ်ကိုယူပြီးတော့အာသောကမင်းကြီးကလှေပင်ကြီးတန်ကြံဓမ္မရဲ့တရုပ်ပေါ်ပြီးခဲ့နော်အဲ့ဒီတော့ကျေသောရှင်ကမာနိလမကုန်ဆရာတော်ဘုရားရှိခိုးကလည်းပဲပဋိစ္စသမုပ္ပါဒ်တရားကိုတရုပ်ခေါ်တဲ့နေရာမှာအနေနဲ့အရရနှံ့အောင်ဓမ္မတရားတွေအနေနဲ့အရရတော်ရော့မြုပ်ပါမကျက်ပြည်တွင်ဒီပနေလိုနေပြမကျက်နေရလက်မရှိပြအောင်နှံ့အောင်ဆိုပြီးတော့ပရိစ္ဆာသမုပ္ပါဒ်တရားတရုပ်ခေါ်တဲ့နေရာဘာနဲ့တရုပ်ခေါ်ခဲ့တယ်လို့ဆိုရင်လေပင်ကြီးနဲ့တရုပ်ခေါ်ခဲ့တယ်ဒကာရမတဘောပေါက်ပြီနော
်
ဘာနဲ့တရုပ်ခေါ်ခဲ့တာနော
်
ပထမဆုံးစတဲ့ခေါ်ခဲ့တုန်းကပရိစ္ဆာသမုပ္ပါဒ်အခွဲ့၄ခွဲ့နော်ပရိစ္ဆာသမုပ္ပါဒ်အခွဲ့ဘယ်နှခွဲ့တုန
်း
နံပါတ်၁အခွဲ့ရေနံပါတ်၂အခွဲ့ရေနံပါတ်၃အခွဲ့နံပါတ်၄အခွဲ့အချောင်းအနေနဲ့ဒီလိုပဲဟောခဲ့တာပါ။နောက်ပိုင်းညာမှာနည်းနည်းရရပရိစ္ဆေသမုပ္ပါဒ်တရားလေးပြန်နိုင်ရလေအောင်လှဲပင်းကြီးအန္တရာထားပြီးတော့ဒီပရိစ္ဆေသမုပ္ပါဒ်တရားကိုပုံပေါ်တော်မူခဲ့တယ်။အဲဒီတော့ပုံပေါ်တော်မူခဲ့တဲ့အတွက်ဒီပရိစ္ဆေသမုပ္ပါဒ်တရားကိုလှဲပင်းကြီးနဲ့အန္တရာဘယ်လိုတွေ့တယ်ဆိုတော့ဘုန်းကြီးတို့ကအကြံဉာဏ်ပြောပြရမှာတောင်းရှိတယ်နော
်
။အဲဒီတော့ယခင်ယခင်တရားစကားမွေးတွေမှာလည်းပဲဟုတ်ကဲ့ဘုရားရှိကောင်းရှိမှပါ။ဘာဖြစ်လို့လဲလို့ဆိုတော့မောဂဝိပဿနာတရားဟောနေကြတဲ့ဓမ္မဂရိကတဲ့ဓမ္မဂရိကတိုင်းဟာဒီပရိစ္ဆေသမုပ္ပါဒ်သဝိုင်းကြီးရဲ့အသေးကိုရှင်းလင်းရမယ်ဟောတရားရှိတဲ့အတွက်တကယ်မရှင်းလို့ရတော့ဒီကြားတော့ရှင်းလင်းရပါမယ်။အဲဒါကြောင့်အရင်ကနားမှုတဲ့ပုဂ္ဂိုလ်များရှိရင်လည်းပဲနားမှုထမှန် နာဟုတဲ့ပုဂ္ဂိုလ်များမဟုတ်ခဲ့ရင်လည်းအသေးဟောကြည့်တဲ့သဘောဖြစ်တယ်လို့ဒီလိုမှတ်လိုက်ပါမှန
်ပါဗျာ
အဲဒီတော့သေမင်းကြီးရဲ့သဒ္ဒါကိုပြောတဲ့အခါကျတော့အဟောအဝိုင်းကြီးကလည်းပြီးပေါ့နော
်
အဲဒီလည်းပြီးတော့ခုမှဘုန်းကြီးတို့နွားလည်းပဲပြည့်ပြည့်ပြင်းလည်းပဲပြည့်ပြည့်လည်းပြီးတဲ့ခုကိုကြည့်လိုက်လို့ဆိုရင်အလေချက်ကပတော်လို့ခေါ်တယ်အလေချက်ကဘယ်လိုခေါ်တော့အလေချက်ကပတော်အဲဒီပတော်မှာတောင်းတယ်လည်းပြီးရဲ့ပမာဏလုံငန်းသဘာဝအရာတချို့ဆိုရင်လည်းရှိတော်လို့ကိုတော်လို့ဆယ်တော်လို့စသည်ဖြင့်အမျိုးမျိုးသားတွေထောက်ပြီးလက်ပါတယ်။အဲဒီဓာတ်တွေအဆောင်ကြတော့မှာတစ်ခါသစ္စာဝိုင်းကြီးတစ်ခု။အဲဒီသစ္စာဝိုင်းကြီးရဲ့အဆောင်မှာသံပယ်ကြီးတွေဖွေထား။ထောက်ထားတဲ့ဓာတ်တွေမြို့ပြေကွဲထွက်မသွားရတဲ့အောင်သံပယ်ဖွေနေအဆုံးသတ်တာ။ဒါလည်းပဲရဲ့ပြယုတ်တာပေါ့။အဲဒီလည်းပဲကြီးလက်ပတ်နေအောင်မာနဲ့လုပ်ပေးစလဲလို့ဆိုရင်ဝင်ရောနဲ့လက်ပတ်ပေးလည်းပဲကြီးလည်းပန်းနေအောင်ပါနဲ့လက်ပြီးတော့ဝင်ရောမပါပဲလေဒီလည်းပဲကြီးလည်းပါမရ
ပါဘ
ူးဗျာအဲဒါကြောင့်လည်းပဲကြီးလည်းနေရတာကဝင်ရောရဲ့တက်ပြီလည်းပဲကြီးဒီသောက်ထားတာကပစ္စည်း3မျိုးနံပါတ်1ပစ္စည်းကပတောင်းနံပါတ်2ပစ္စည်းကဓာတ်နံပါတ်3ပစ္စည်းကအကော့သံတန်ခွေပစ္စည်းဘယ်လိုမျိုးပါလဲပြန်ပြောနံပါတ်၄ပစ္စည်းက
ပဒါန
ံပါတ်၄ပစ္စည်းက
ပ
ဒါနံပါတ်၃ပစ္စည်းက
ပ
ဒါအကုသနာခွေအဲ့ဒီလည်းပင်ကြီးကိုလက်ပတ်အောင်ဆောင်ရွက်ပေးတာကဘယ်လိုလုပ
်
ဝိညာဉ်ကဆောင်ရွက်ပေးတယ်နော်အဲ့ဒီတော့ဒီသဝိုင်းကြီးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဟောဒီမှာလည်းကောင်းပါဝိုင်းကြီးတို့ရှိတယ်အဲ့ဒီအပြာဝိုင်းကြီးကဘာနဲ့အလားတူသူတည်းလဲဆိုတော့ပဒေါင်းနဲ့ပုံမှန်တူဘာနဲ့တူတော့ဘာနဲ့ပြာစင်းကြီး၄ခုကဘာနဲ့တူတော့ဘာနဲ့၄ခုနဲ့တူတယ်ပေါ့နော်အဲဒီတော့ဒီနေရာမှာလူအသလောက်ပဲတော့ကိုထည့်ရတာဖြစ်တဲ့အတွက်တော့အများကြီးထည့်လို့မရဘူး၄ချောင်းပဲထည့်လို့ရတယ်ဟောဟောဒီနောက်ဆုံးကအဝိုင်းကြီးကဘာနဲ့တူတယ်လဲလို့မေးတော့သံဃာခွေကြီးနဲ့တူပါတယ်ဘာနဲ့တူတော့အဲဒီတော့ဒီနေရာမှာလည်းပစ္စည်း၃မျိုးပေါ့နမတိပစ္စည်းကတစ်ချောင်းနမတိပစ္စည်းကတောင်းနမတောပစ္စည်းကအကုသနာခွေဒီလိုမရှိမလားရှိဟုတ်ပြီလက်မင်းကြီးတစ်ပိုင်းမှာဒီလက်မင်းကြီးလက်ဆန်းနေအောင်လုပ်ပေးတာကဝေယောဂလုပ်ပေးပါမယ်အခုဒီညမှာလည်းပဲလက်မင်းကြီးနဲ့ပမာထားပြီးတော့ကျင့်ကြတာဖြစ်နေရတယ်အဲ့ဒီလက်မင်းကြီးနဲ့တူတဲ့ဟောဒီသဝိုင်းကြီးလက်ဆန်းနေအောင်လုပ်ပေးရမယ်ဝေယောဂမရှိသေးဘူးလားရှိတယ်ရှိပါပါ
ဘုရား
အဲ့ဒီဝေယောဂဟောဒီမြားကြီးတည်းတင်းဘာလို့မလ
ား
သူရဲ့ရင်းမင်းကအပေါ်မှာသူရဲ့ရှားမင်းကအောက်မှာတကယ်ကတော့ဟောဒီမြားကြီးကဘယ်နေရာမှာရှိရမယ့်မြားကြီးလဲဆိုတော့ဟောဒီပဒေါင်းကြီးရဲ့အလဲဘုံမှာဘုံဘက်ဒီမှာထောရှင်းခန့်ရှိရမယ့်မြားကြီးပေါ့လ
ား
ဒါပေမဲ့လည်းအဲ့ဒီလိုရေးရတာမလွန်တဲ့အခါကျတော့ပကြီးဆရာများကပုံဖော်တဲ့အနေနဲ့ဟောဒီမှာအရင်မှန်ဟောဒီမှာအခြားအဲ့ဒီမြားနှစ်ခုရဲ့အသွေးသဏ္ဍာန်ကဘာလို့ပုံပေါ်ထားတာလဲ။ဝိညာဉ်ကိုပုံပေါ်ထားတယ်လို့ဒီလိုမှတ်လိုက်ပါနော်။မှန်ပါဗျာ
။
ကောင်းပြီဒါမျိုးဥပမာနာကိုပြင်ပြဟပ်ပြီးတော့ရှင်းလိုက်တဲ့အခါကျတော့ဟောဒီမရောင်းကဘယ်လိုတွေလဲလို့ပြီးရင်အဝိဇ္ဇာနဲ့ကျန်တာ။ဘရောင်းကဘယ်လိုတွေပါလဲ။ဝိည
ာ
ဉ်။ဘရောင်းကအဝိဇ္ဇာနဲ့ကျန်တာ။ဘရောင်းကဘယ်လိုတော့ဝိညာဉ်ကျန်တ
ာ။
ဟောဒီမှာတော့ဘယ်နှောင်းရှိတော့အဲ့ဒီဓာလေးတော့ကကံလေးမျိုးဓာလေးတော့က
က
ံလေးမျိုးပါကံလေးမျိုးကသရောရေသွေးကြီးလိုက်တဲ့အခါကျတော့နံပါတ်၄အကုသို့ကံနံပါတ်၄ပါကံပါလေ
း
နံပါတ်၄ကကာမအကုသို့ကံနံပါတ်၄က
ကာမ
အကုသို့ကံနံပါတ်၃ကရူပအကုသို့ကံနံပါတ်၃က
ရူပ
အကု
သ
ို့ကံနံပါတ်၄ကအရူပအကုသို့ကံနံပါတ်၄ကအာလုံးမှာလည်းကံကလည်းမျိုးပါလေ
။
ကောင်းမကောင်းအနေနဲ့ရှိမယ်ဆိုရင်ကောင်းကံနဲ့မကောင်းကံပေါ့နော
်။
မကောင်းကံကအာဟုတုကံ။ကောင်းကံကဘယ်နှမျိုးလုံး။၃မျိုး။ကောင်းကံ၃မျိုးကဘယ်လိုတွေလုံး။ကာမကုသိုလ်ကံ၊ရူပကုသိုလ်ကံ၊အရူပကုသိုလ်ကံ။ကာမကုသိုလ်ကံဆိုတာကသိညုံသိမှုတဲ့ပုံစံလေးပြောနိုင်ပါလေ။ကာမကုသိုလ်ကံဆိုတာကကာမကုသိုလ်စိတ်ကိုပြောတာနော်။နောက်တစ်ခါရူပကုသိုလ်ကံသနာကဘာကိုပြောတာတော့ရူပကုသိုလ်စိတ် အာရုပကုသိုလ်ကံကဘာပါလဲအာရုပကုသိုလ်စိတ်အာကုသိုလ်ကံရတော့ဘာကိုပြောမလဲအာကုသိုလ်စိတ်ဆန္ဒပါဒီလိုမလားမှန်ပါပ
ါ
အဲဒီတော့အာကုသိုလ်ကံကဘယ်နှပါဆန္ဒပါကာမကုသိုလ်ကံက၈ပါရူပကုသိုလ်ကံက၅ပါအာရုပကုသိုလ်ကံက၄ပါပြန်ပြောမယ်အာဟုသောကံကဘယ်နှပါတော့ဆန္ဒပါအာဟုသောကံကဆန္ဒပါကာမကုသောကံကရူပကုသောကံကအာရူပကုသောကံကနေပါအာလမလိုက်တော့ကုသောကဘယ်နှပါ၈ရက်၅ရက်၄ပါလိုက်တော့18ပါကုသောကံကဘယ်နှပါတော့18ပါအာဟုသောကံကဆန္ဒပါဆက်ခွေရဲ့ဆန္ဒရဲ့ပေါင်းတော့20ပါဘယ်နှပါတော့20ပါအားလုံးပေါင်းလိုက်တော့ကံဘယ်နှပါပါလဲ
20ပ
ါအဲ့ဒီ29ပါတော့ကုသိုလ်အာဟုသောကံဒီကိုတဲ့တယောအဖြစ်မြည်ကြပဲနဲ့မျိုးသားဖြစ်ခွင့်ကြီးလိုက်တော့နံပါတ်1အာဟုသောကံနံပါတ်2ကာမကုသိုလ်ကံနံပါတ်3ရူပကုသိုလ်ကံနံပါတ်၄ကအာရုပကုသိုလ်ကံကံမင်းမျိုးတော့အဲ့ဒီမျိုးကိုသယောခေါ်လာတာကဟောဒီမှာတောင်းတဲ့သူရဲ့ပြာသိကြီးလေးကိုဒီလိုမလားအဲ့ဒီအာကုသိုလ်ကံကအောဆုံးကကံဖြစ်တယ်တဲ့အောဆုံးတော့ဘယ်လိုနာမည်ပေးမလဲအာကုသိုလ်ကံဟောဒီကံကနံပါတ်၄ကာမကုသိုလ်ကံဟောဒီကံကနံပါတ်၃အာရုပကုသိုလ်ကံဟောဒီကံကနံပါတ
်၄
ကောင်းနေတော့ကံကံမျိုးတော့ကျောင်းကြီးဇနမတိအာဟုသောကံနမတိနမတောနမတိအာဟုပုသောကံဒီလိုမလားတရိကာလေးမျိုးကသူကဘယ်သူ့ကိုရှင်းခံတယ်လို့ပြီးတော့ဟောအဝိဇ္ဇာနဲ့ဆန္ဒကိုရှင်းခံပါလေနော်ဘယ်လိုကိုရှင်းခံတော့အဲဇေဘိညီမတော်လေးတော်စီဇေဘိညီမပါတဲ့တောင်းတဲ့ဗြဟ္မကိုရှေခံရတယ်လို့ဒီလိုမလားဇေဘိညီမတော်တဲ့သူ့ကိုရှေခံပြီးတော့အဲဒီတောင်းတဲ့ဗြဟ္မလာစိုက်ခံရတော့ဗြဟ္မလာဗြဟ္မလာစိုက်ခံရတယ်မလားအခုလည်းဒီနေရာမှာကံနေသည်ဘလို့ကိုရှေခံပြီးတော့ဖြစ်နေတော့အဝိဇ္ဇာနဲ့တဏှာကိုရှေခံပြီးတော့ဖြစ်နေပါလေအဝိဇ္ဇာနဲ့တဏှာကိုရှေခံပြီးတော့အာကုသိုလ်ကံတွေလည်းဖြစ်နေတယ်ကာမကုသိုလ်ကံနေတဲ့မဖြစ်ကိုယ်လားဖြစ်နေကာမကုသိုလ်ကံနေတဲ့ဖြစ်နေတယ်အဲဒီတော့ကုသိုလ်နေရာမှာလောကုတ္တရာကုသိုလ်ဆိုတာလည်းရှိပါတယ်နော်လောကုတ္တရာကုသိုလ်ကမဲ့ကုသိုလ်ကိုပြောတာမဟုတ်လားအဲဒီလောကုတ္တရာကုသိုလ်မဲ့ကုသိုလ်ကြတော့ဒီကံနေတဲ့မှာပါရလားဒီကံနေတဲ့မှာမပါတော့ဒီဗြဟ္မကလားစိုက်သေးရလားအဝိဇ္ဇာကနာရှေခံလေးရလားလောကုတ္တရာကုသိုလ်ဒီကုသိုလ်တော့ကုသိုလ်ပါပဲဒါဒီမဲ့အဝိဇ္ဇာကနာရှေခံတဲ့ကုသိုလ်ဟုတ်ရဲ့လား
ဟုတ်ပါဘ
ူး။ဒါလည်းမဟုတ်သေးတဲ့ဒီထဲမှာမပါတော့ဒီလိုမလား ။လောကုတ္တရာကုသိုလ်ဒီကံတော့ကံမဲ့ကုသိုလ်တော့ကုသိုလ်ပဲ။ဒါဒီမဲ့လို့လောကုတ္တရာကုသိုလ်ဒီအဝိဇ္ဇာကနာကိုရှေခံလားမထမ်းဘူးလား
။
လောကုတ္တရာကုသိုလ်ဒီအဝိဇ္ဇာကနာကိုရှေမထမ်းပါဘူး။အဝိဇ္ဇာကနာရဲ့ကိလေသာကိုပယ်တတ်တဲ့ကုသိုလ်ဒီလိုမလား
။
အဲဒါကြောင့်ပယ်တတ်တဲ့ကုသိုလ်ဖြစ်တဲ့အဝိဇ္ဇာကနာကိုရှေမခံဘူး။အရှင်မခံတဲ့အတွက်သူ့ကိုဒီတန်းမှာထည့်သွင်းလို့ရမှာမလ
ား
ရပါဘူး။ကျန်တဲ့စကလေးကြတော့ဘုလို့ကိုရှင်းခံတော
့
အဝိဇ္ဇာတနာကိုရှင်းခံတယ်အဝိဇ္ဇာတနာရှင်းခံလို့ရတဲ့အဝိဇ္ဇာတနာကဘရောင်းဆိုတော့ကံတွေကဘရောင်းမှာလာဆက်ရတဲ့ဆောင်းဆံရှိတဲ့အတွက်ဟောဒီတန်းမှာကျန်တဲ့ကံလေးမျိုးမထားဘူးလားခဲ့တာကျန်တော့တဲ့ကကြတော့အကုသမခွေဆိုတာလည်းဒီလိုရှိတယ်နော်အကုသမခွေဆိုတာရှိတော့ဟောဒီတော်ဒီဒီလည်းမင်းကြီးမှာပါတဲ့တောင်းတဲ့ကုသမကွန်မှာလာပြီးတော့ဆုံးသတ်ရတယ်လို့မိမိတို့တင်လို့တဲ့ကုသကံမှာအကုသိုလ်ကံပဲဖြစ်ဖြစ်ကာမကုသိုလ်ကံပဲဖြစ်ဖြစ်ရူပကုသိုလ်ကံပဲဖြစ်ဖြစ်အာရုပကုသိုလ်ကံပဲဖြစ်ဖြစ်ကမ္မံပဲမြတ်တခြားကျိုးပေးမှလားဘဝကျိုးပေးမှာကမ္မံမြတ်ဘာကျိုးပေးမှာလဲဘဝကျိုးပေးမဲ့ကံဒီဒကာမတွေရိုးရိုးလေးပဲစဉ်းစားရှိတယ်အဝိဇ္ဇာကနာပါတဲ့ကံလားမပါတဲ့ကံဘဝကျုပ်ပြီးတယ်ဆိုကြတဲ့သူကအဝိဇ္ဇာတဏှာရဲ့အရင်အငွေကင်းမလားမကင်းဘူးလ
ား
မကင်းပါဘူးနော်ဘာဖြစ်လို့လဲလို့မေးတော့သူကအဝိဇ္ဇာတဏှာရဲ့အရင်အငွေမကင်းလို့ဘဝကျုပ်ပြီးတာမဟုတ်လားအဝိဇ္ဇာတဏှာရဲ့အရင်အငွေမကင်းရင်အဲ့ဒီကံဒီဘာကျုပ်ပြီးမလဲ ဘဝအကျိုးပေးဘာကျိုးပေးလဲအဲ့ဒီတော့ဘဝအကျိုးမပေးသေးခြင်းပါဘူးဆိုရင်ကိုလုံးတဲ့ကုသိုလ်ကံပါအဝိဇ္ဇာတဏှာရဲ့အရင်းအွေမကင်းအောင်ပြရမှာလားကင်းအောင်ပြရမှာလားဒါနဲ့သင်္ကန်းသာတစ်ခုထုတ်တာဒီလိုမလားအာဘုန်းတော်တရားတော်များရဲ့ကုသိုလ်တွေမပြေမလာပြည့်နေလားအကုသိုလ်ကံနေလဲရှိတာပဲကုသိုလ်ကံနေလဲပဲအကုသိုလ်ကံကတော့သာပါတော့အကုသိုလ်အရာမဟုတ်လို့ဘဝအကျိုးပေးမှာသိကြတယ်အကုသိုလ်ကံဖြစ်တဲ့ပယ်လေးပါဆွဲချမှာသိရတယ်။ဤကုသိုလ်ကံကြောင့်ဘုန်းကြီးတို့တရားဓမ္မမကောင်းတဲ့ကံလားကောင်းတဲ့ကံ
။
ကုသိုလ်ကံလားကကောင်းတဲ့ကံ။အဲဒီကောင်းတဲ့ကံကိုလုပ်တဲ့အခါမှာမိမိတို့ကနေပြီးတော့ဟာငါတို့ကုသိုလ်လုပ်နေတာ။အဲဒီလိုကုသိုလ်လုပ်နေတာဖြစ်တဲ့ဘဝခံနေချုပ်ကြီးရဖြစ်တဲ့နိဗ္ဗာန်ဆန္ဒရရပါလို့ဤသမထမူလသူတော
်
ဘဝနဲ့ပြန်ရခြင်းလို့လားဘဝကြက်ခြင်းလို့လ
ား
ဘဝပြန်ရခြင်းလို့လားဘဝကြက်ခြင်းလို့လားအဝိဇ္ဇာတဏ္ဍာရဲ့လောင်းရမလို့ခုတော့အဝိဇ္ဇာတဏ္ဍာသာကဘယ်တော့အရိကန္တိကတော့ဒီတော့ဒီပမာဏစိုက်ပါတော့ဘယ်တော့မှမစိုက်ဘူးသူတိသာပါပဲကုသိုလ်ကံတွေကလည်းပဲကာမကုသိုလ်ပဲဖြစ်ဖြစ်ရူပကုသိုလ်ပဲဖြစ်ဖြစ်အရူပကုသိုလ်ပဲဖြစ်ဖြစ်ကျုပ်သမ ्या ကုသိုလ်အဝိဇ္ဇာတဏ္ဍာရဲ့နောင်ရဲ့လုပ်ပါမလားလုပ်ပါပါဘုရ
ား
အဝိဇ္ဇာတဏ္ဍာရဲ့နောင်ရဲ့မလုပ်ဘူးဆိုလို့ရှိရင်ဘဝခန္ဓာချုပ်ကြီးရဖြစ်တဲ့ဒိဋ္ဌိရမှာလားဘဝလည်းပြန်ပြီးတော့ယူပြီးမှာဘဝလည်းပြန်ပြီးတော့ယူပြီးမှာပဲမဟုတ်လားဟောဒီကြောင့်ဒီဟောဒီကုသမပြင်မှာလာပြီးတော့ဆက်ရတယ်လို့ဟောဒီကံလေးမျိုးကလည်းဘယ်ကံနဲ့လို့လို့ဘဝတွေပြန်ရပြီးတော့ဩနာတိရဲ့ကံလာဒီကိုချုပ်ရပါမယ်ဟောတယ်မလားအဲ့ဒါတော့ဟောရီကသုတ္တမခွေနဲ့တူတဲ့ဟောဒီနောက်ဆုံးအပြာဝိုင်းကြီးကတခြားတခြားတရားကိုပြောတာလားပုဏ္ဏာတိကိုပြောတာပုဏ္ဏ
ာတိကိုပြောတာ
ဟောဒီအပြာဝိုင်းကြီးကတခြားတရားကပုဏ္ဏာတိပဲလားပု
ဏ္ဏ
ာတိပါဗျာဒီလေမင်းကြီးမှာသုတ္တမခွေကြီးနဲ့ဒီကုန်းချုပ်အခုသမခွေကြီးနဲ့နောက်ဆုံးအဲပေါင်သပေးထားရတယ်လို့ဘဝတိုင်းဘဝတိုင်းမှာလည်းပဲပုဏ္ဏာတိနဲ့ပဲပေါင်ခတ်ပြီးတော့မမေးဘူးလားမေးတာအဲ့ဒီတော့ဘယ်ဘဝပဲရရောက်နောက်ဆုံးဘာနဲ့ပေါင်ခတ်ပြီးလာတော့ပုဏ္ဏာတိနဲ့ပေါင်ခတ်ပြီးလာတယ်ဒီလိုမလားအဲ့ဒီတော့အကုသိုလ်ကံကျိုးလို့တဲ့ပုဂ္ဂိုလ်ကလည်းအပင်လေးပါရောက်မယ်အပင်လေးပါရောက်တော့လည်းပုဏ္ဏာတိနဲ့တွေ့နော်ခေါရီတော်ကြီးကအကုသိုလ်တော်ကြီးကခေါရီပုဏ္ဏာတိဆိုတဲ့အကုသမန်ခွေကြီးမှလာပြီးတော့မထောက်ရဘူးလားထောက်ရအဲ့ဒီတော့အကုသိုလ်ကံကျိုးတဲ့ပုဂ္ဂိုလ်တွေကလည်းပဲဘဝတခုရမယ်နောက်ဆုံးကမ္မဏိကုန်းချုပ်မလဲကမ္မကုသလုံးတဲ့ပုဂ္ဂိုလ်တွေကလည်းဘဝတခုမရဘူးလားရပ
ါ
ဘူး။ဒါကြောင့်ဘဝတခုရလာတယ်လည်းပြီးတော့အဝိဇ္ဇာစဉ်းစားလောင်းရင်မကင်းဘူး။ဘာကြောင့်ပါလဲအဝိဇ္ဇာတဏ္ဍာလောင်းရင်သူကင်းလားမကင်းဘူးလ
ား
အဝိဇ္ဇာတဏ္ဍာလောင်းရင်မကင်းဘူးဆိုရင်ဘဝမရဘူးလားရပ
ါ
ဘူး။အဲဒီဘဝရရင်နောက်ဆုံးဘာနဲ့ဒီကုန်းချုပ်မလဲဘုရားရှင်လည်းပဲဒီကိုချုံရပါမယ်။ဒီလိုမလား
။
ဒါကရူပကုသိုလ်လည်းပြုလို့ပြန်တာမြမကြီးမရဘူးလားရောက
်။
ဘုရားရှင်။ရူပကုသိုလ်ပြုလို့တော့ရူပမြမကြီးရောက်ရမှာပေါ့
။
ဒါကြတော့ရူပမြမကြီးရောက်ရပြန်တော့လည်းတရားဓမ္မကြီးတခြားတဲ့ဒီကိုချုံမှာလား။ဘုရားရှင်လည်းဒီကိုချုံ
။
မြမကြီးမှာမြမကြီးရဲ့ဘနာပဲတက်တက်ရှိပါလေပဲပြောပြောဘုရားရှင်ရှောင်းလို့တော့မှာမလား
။
ဒါကြောင့်မလို့ရူပကုသိုလ်ကပြုလို့တဲ့ပုဂ္ဂိုလ်ဒီလည်းပဲဘဝတခုရလာပြီဆိုတာမသိကြဘူးလားသိကြလားဘာဖြစ်လို့ဘဝတခုရလာတာလဲပြီးတော့အဝိဇ္ဇာတဏ္ဍာအောင်ရမကင်းဘူးဘာဖြစ်လို့တော့ဒီအရင်တော့ရူပကုသိုလ်ကံကလည်းအဝိဇ္ဇာတဏ္ဍာအောင်ရမကင်းတဲ့ကုသိုလ်ကံဖြစ်တဲ့အတွက်နောက်ဆုံးဘဝတခုရမယ်ဘဝတခုရလာပြီဆိုရင်ဩနာတိနဲ့နေကုန်ဆုံးရပါလိမ့်မယ်ဒီလိုမလားအာရုပကုသိုလ်လုပ်တဲ့အခါကျတော့အာရုပကိုမရောဘူးလားရောက
်
ပါဘူး။အာရုပကုသိုလ်လုပ်ရင်မရောက်ပါတော့
။
အာရုပကိုရောက်မယ်ဒီလိုမလား
။
အာရုပမြမကိုရောက်။ဒီအာရုပကုသိုလ်လုပ်နေပါရင်လည်းဘာဖြစ်လို့မြမကိုရောက်ရတာလဲလို့ပြီးတော့အဝိဇ္ဇာကနာနောင်ရင်သိလို့။ဘာဖြစ်လို့တော့အဝိဇ္ဇာကနာနောင်ရင်မကင်းတဲ့ကံဖြစ်တဲ့အတွက်ကုသိုလ်ဖြစ်တဲ့အတွက်အဲ့ဒီကုသိုလ်ကလည်းလေဘဝ၆ခန္ဓာ၆ခြင်းညာဖြစ်တဲ့နိဗ္ဗာန်ရောက်ပါလားဘဝတစ်ခုပြန်ရမှာ
ဘဝတစ်ခုပြန်ရမှာ
ဘဝတစ်ခုပြန်ရမှာလေဒီလိုမလားအဲ့ဒီဘဝတစ်ခုရလာပြီဆိုရင်လည်းအဲ့ဒီဘဝမှာဘာနဲ့နေကုန်ချုပ်ပါလဲ
ဘ
ဝနဲ့နေကုန်ချုပ်ပါ။ဘယ်ဘဝပဲရကြဘယ်ဘဝပဲရကြဘာနဲ့နေကုန် လျှောက်ရပါတော့ဘုရားရှင်ရဲ့ဘုရားဒီကုန်းလျှောက်ရမယ်ဒီလိုမဟုတ်လား အဲဒါကျေးဇူးရှင်ကသမ္မာနိဒာဘုလို့ဆရာတော်ဘုရားကြီးကပရိသတ်သမုတ်ကတရားတော်ဇဝါတစ်ဖြစ်နဲ့ပြည့်စုံတဲ့အခါမှာအဝိဇ္ဇာတရားနှစ်ပါးကဘာနဲ့အဝိဇ္ဇာတဏှာတရားနှစ်ပါးကဘာနဲ့တူတော့
အဝိဇ္ဇာ
ဘာနာနဲ့တူတယ်ဘာနဲ့တူပါလဲအဝိဇ္ဇာတဏှာတရားနှစ်ပါးကဘာနာနဲ့တူတယ်ဒီလိုမလားအရိယဝိသဒနာတရားနှစ်ပါးကိုအခြေခံပြီးတော့လောင်းရည်မကင်းမဲ့နဲ့ပြုလုပ်တဲ့ကံတွေကမာနဲ့တူတယ
်
။ကြောင့်မနတော့ပါလေ
။
ကံကမနေရော။အဲဒါဆိုရင်ဒီကံလေးကြောင့်ဒီဝိသဒနာလောင်းရည်မကင်းလျက်တွေနေကရမယ်ကံလား။ဘဝရမယ်ကံလား
။
ဘဝရမယ်ကံလား။ဘုန်းတော်ဓမ္မတွေကကုသိုလ်လေးတွေပြုလုပ်ကြတယ်။ဘာလို့ပြုလုပ်ပြုလုပ်ကြတာတော့နေကလူချင်းလို့ပြုလုပ်ပြီးပြုလုပ်ချင်ကြတော့လည်းပဲဟောဒီကုသိုလ်တွေကတခြားအကျိုးပေးမလားဘဝအကျိုးပေးမလားဘာမကင်းလို့ပါလဲဒီအဝိဇ္ဇာတရားလောင်းရင်မကင်းတော့နော်တကယ်ရင်နေကလူချင်းနဲ့နေကရခြင်းပါလေဆိုရင်ဒါနာကုသိုလ်ပဲပြုပြုသီလကုသိုလ်ပဲပြုပြုနော်ဟောဒီမှာဇန်ကုသိုလ်တွေပဲပြုပြုအဲဒီကုသိုလ်တွေပြုတဲ့နေရာမှာဒီတိုင်းပြုရမှလားအဝိဇ္ဇာတရားခွာပြီးတော့ပြုရမှာလ
ား
အရိယာခေါင်းတော်ဒကာမတွေကကိုယ်တော်မပြုရဘူးလို့ပြောတာလားအဝိဇ္ဇာတရားခွာပြုရမယ်လို့ပြောတာလားကိုယ်တော်တော့မပြုရဘူးလားပြုရမှာလ
ား
ဆက်တော်လည်းဒီတန်းအဝိဇ္ဇာတရားရှင်းခံပြီးတော့ပြုမယ်ဆိုရင်နိဗ္ဗာန်ရမှာလားဘဝရမှာလားဘဝရမှာလားနိဗ္ဗာန်ရခြင်းရင်ဘယ်လိုပြုရမလဲအဝိဇ္ဇာတရားခွာပြီးတော့ပြုရမှာပေါ့ဒီလိုမလားအဝိဇ္ဇာနာခွာရတာဒီရှားနဲ့ခွာရမလားဉာဏ်နဲ့ခွာရမလား အေးအဲ့ဒီတော့အဝိဇ္ဇာနာပါရင်ကံဖြစ်မယ်ဟုတ်တယ်မလားအဝိဇ္ဇာနာပါရင်မဖြစ်မှလည
်း
ကံလည်းမဖြစ်ဘူးလားဖြစ်မလ
ား
အဝိဇ္ဇာနာအဝိဇ္ဇာနာပါရင်ကံဖြစ်မယ်ဒီလိုမလားအဲ့ဒါပြောမှားပါတယ်နော်အဝိဇ္ဇာနာပါရင်မဖြစ်မယ
်
အဝိဇ္ဇာနာမပါရင
်
ကံဖြစ်မယ်အဘိဓမ္မာကဉာဏ်အဝိဇ္ဇာတနာပါပလိုက်ပြီ
။
ဟုတ်တယ်မလား။အရင်ကဝိဇ္ဇာတနာပါရင်ဘာဖြစ်မလဲ
။
အဝိဇ္ဇာတနာမပါရင်ဘာဖြစ်မလဲ
။
အရင်ကကုသိုလ်ဆိုတဲ့နေရာမှာဒီနေရာမှာနှမျိုးရှိတယ်လို့ပါလိုက်ပေါ့။အဝိဇ္ဇာတနာဝိသိတဲ့ကုသိုလ်ရဲ့အဝိဇ္ဇာတနာကင်းပြီးတော့မှပြုလုပ်တဲ့ကုသိုလ်ရဲ့ဘယ်နှမျိုးလို့
။
အဝိဇ္ဇာတနာလက်ခံထားပြီးတော့ပြုလုပ်တဲ့ကုသိုလ်ကဉာဏ်ဝိသိတာလားကံဝိသိတာလား
။
အဝိဇ္ဇာနာကင်းပြီးတော့ပြုလုပ်တဲ့ကုသိုလ်ကကံဥသိတာလားဉာဏ်ဥသိတာလ
ား
ဉာဏ်ဥသိတယ်ဒီလိုမလားဒီကံဥမသိပဲနဲ့ဉာဏ်ဥသိတဲ့ကုသိုလ်ကဘယ်လိုကုသိုလ်မျိုးလဲပြီးတော့မဲ့ကုသိုလ်ဘာကုသိုလ်လဲနော
်
ဒီကုနာပြောခဲ့တဲ့မဲ့ကုသိုလ်ဒီထဲမှာပါရလားပါအပြင်တော့မပါတယ်လို့ပြောလို့အဝိဇ္ဇာနာကင်းပြီးတော့ပြုလုပ်ထားတဲ့ကုသိုလ်မဟုတ်လို့အခုနောကတရာကုသိုလ်ပြောခဲ့တယ်နော
်
အဲဒီနောကတရာကုသိုလ်ဒီနောကတရာဆိုတဲ့အတိုင်းပဲလောကမှာဘယ်လိုခုနလွတ်သွားလားအဲဒီတော့နောကတရာကုသိုလ်သရကမကုသိုလ်အဲဒီမကုသိုလ်ကိုပြုလုပ်လို့ရှိရင်ဝိဇ္ဇာတနာမကင်းဘူးလားကင်းသွားလားကင
်းပါ
ဘူးတနည်းအားဖြင့်ပြောအဝိဇ္ဇာတနာကင်းပြီးတော့ပြုလုပ်ဒီပါကုသိုလ်အဝိဇ္ဇာတနာကင်းပြီးတော့ပြုလုပ်တဲ့ကုသိုလ်ဒီပါကုသိုလ်ဖြစ်မှာနော
်
မကုသိုလ်ဖြစ်မယ်ဘာကုသိုလ်ဖြစ်မှာလဲအဲဒီတော့ဘုန်းတော်အင်းဒုက္ခကံတည်းရည်ရဖြစ်တဲ့နေမရခြင်းပါလေဆိုရင်ကံဥသိတဲ့ကုသိုလ်လုပ်ရမှလားဉာဏ်ဥသိတဲ့ကုသိုလ်လုပ်ရမှလား
ဘ
ာလဲသဝိုင်းကြီးဒီဉာဏ်ဥသိတဲ့ကုသိုလ်ကိုပြထားလားကံဥသိတဲ့ကုသိုလ်ကိုပြထားလားကံဥသိတဲ့ကုသိုလ်ကိုပြထားလားဟာဘာလို့မလားဉာဏ်ဥသိတဲ့ကုသိုလ်သဝိုင်းကြီးထဲမှာပါဝင်ခွင့်ရသေးလားမရပါဘူး။ဒါပြလို့လည်းဉာဏ်ဥသိတဲ့ကုသိုလ်ကဝိသရဏခွာထားတဲ့ကုသိုလ်ပဲအခုဒီသဝိုင်းကြီးကဘလို့ကိုရှေခံပြီးပြတဲ့သဝိုင်းကြီးတော့သဝိဇ္ဇာတနာကိုရှေခံပြီးတော့ပြရတဲ့သဝိုင်းကြီးဆိုတော့ကံဥသိတဲ့ကုသိုလ်ပဲဒီထဲမှာပါပေးရတယ်။ဉာဏ်ဥသိတဲ့ကုသိုလ်ဒီထဲမှာပါပေးရတယ်လ
ား
။အဲဒါကြောင့်ကုသိုလ်ကဘယ်နှမျိုး
၊
နှမျိုး၊ကုသိုလ်ကဘယ်နှမျို
း၊
နှမျိုး၊ကံဥသိတဲ့ကုသိုလ်ရဲ့ဉာဏ်ဥသိတဲ့ကုသိုလ်ရဲ့ဘယ်နှမျိုးပါလဲ
။
ဒီကံလူကြီးမှလည်းဆိုရင်ကံဥသိတဲ့ကုသိုလ်လို့ရမှာလားဉာဏ်ဥသိတဲ့ကုသိုလ်လို့ရမှာဉာဏ်ဥသိတဲ့ကုသိုလ်လို့ရမယ်ဒီလိုမလားတက္ကောဉာဏ်ဤကိစ္စကတော့နောက်မှဆက်ပြီးတော့ရှင်းပါအောင်မယ်နော်လုံရင်ပြောင်းသွားမှာဆိုလို့တက္ကောမိဒါဖြစ်လို့ရှိရင်မိမိတို့ရဲ့သံတမ်းမှာကာမကုသိုလ်ရဲ့ရူပကုသိုလ်ရဲ့အာရူပကုသိုလ်ရဲ့အဲဒီကံတွေကအဝိဇ္ဇာတနာရှင်းခံပြီးတော့အဝိဇ္ဇ ချင်းမဲ့တဲ့ဖြစ်လို့နဲ့ပြန်နေဖို့လို့အော်သံဃာဆောင်တဲ့လေးလာရောက်ပါလားသံဃာအထွန်းပြန်ရောက်ပါလားသံဃာအထွန်းပြန်ရောက်တဲ့ဘဝတွေမရဘူးလားယဘဝတွေပြန်ရောက်တဲ့တရားနဲ့ဆုံးသမ်းပါလားကိုနာလေးနဲ့ဆုံးသမ်းပါလားအဲဒီတော့ကိုနာလေးနဲ့ဆုံးသတ်တာကိုသိစေခြင်းတဲ့အတွက်ကျေးဇူးရှင်ကမှပန္တိကမုံမဆံလိုပြန်ကြီးကပဒောင်းရဲ့တောင်းရဲ့အတော်သမခွေပုံစံဗန္ဓေမျိုးနဲ့ဥပမာတင်ပြတာတော့ဟုတ်ပြီအဲ့ဒီသောမျိုးနဲ့ဥပမာတင်ပြတဲ့ဇံဝိုင်းကြီးနဲ့တွေ့တဲ့တရားဒီလိုမလားအဲ့ဒီဇံဝိုင်းကြီးနဲ့တွေ့တဲ့ဟောဒီကံလေးအဲ့ဒီကံလေးလက်ပတ်အောင်ဘယ်လိုကနေပြီးတော့ကျိုးဆောင်ပေးမလဲလို့ဆိုတော့ဟောဒီလက်ပင်ကြီးကိုလက်ပတ်အောင်ပြုလုပ်ပေးတာဒီတခြားကပြုလုပ်ပေးတာလားဝင်ယောဂပြုလုပ်ပေးတာလားအဲ့ဒီဝင်ယောကြီးနဲ့လည်းပတ်လို့လည်းပင်းကြီးလည်းပတ်နေရတာမဟုတ်လားဝင်ယောကြီးနဲ့တက်ပြီးလို့လည်းပင်းကြီးမလည်းပတ်ရဘူးလို့လည်းပတ်ရအခုဒီနေရာမှာလည်းဟောဒီအဝိဇ္ဇာတနာလို့သောတကကံလို့ဥနာတိလို့အဲ့ဒီအရာတွေကိုပဲဆက်ကနည်းနည်းဖြစ်လည်းပတ်နေအောင်ပြုလုပ်မဲ့တရားမလိုဘူးလားလိုလားပါအဲ့ဒီတရားကဘာလဲလို့ပြီးတော့အာသဝတရားဒီမှာခေါ်ပါလေ။ဘာတရားတော့
အာသဝတရားဒီမှာ
ပါ။အဲဒီတော့ဒါပြီနောက်ဆုံးအနေနဲ့ပြောဝင်ရောဒီမှာနဲ့တူအာသဝတရားဒီမှာနဲ့တူတယ်။ဝင်ရောဒီမှာနဲ့တူပါလေ
။အာသဝတရားဒီမှာနဲ့တူ
ပါလေ။အေးတမ်းကြီးလေအောင်ဘလုကနေပြီးတော့ပြုလုပ်ပြီးတော့ဝင်ရောကဒီလိုပြီးဘလုကပြုလုပ်ပြီးတော့အဲဒီလိုပါလေဘဝတစ်ခုနဲ့ဘဝတစ်ခုပြီးတဲ့ခုဘဝတစ်ခုပြီးတဲ့ခုအေးနိဗ္ဗာန်မရောက်ခင်းနဲ့ဘဝတစ်ခုပဲတခုရှင်းလင်းလေအောင်ဘယ်လိုကနေပြီးတော့ကျိုးဆောင်ပေးသလဲဆိုအာသဝတရားကကျိုးဆောင်ပေးဘယ်လိုကကျိုးဆောင်ပေးတော့အာသဝတရားကကျိုးဆောင်ပေးတော့အာသဝတရားကဘယ်နှပန်းရှိပါလိမ့
်
ကာမသဝရေဘဝသဝရေဒိဋ္ဌာသဝရေအဝိဇ္ဇာသဝရေအာသဝတရားဘယ်နှပန်းပါလိမ့
်
အဲဒီလေးပါးရှိတဲ့ဓမ္မကာမသဝဆိုတဲ့တရားကသဏ္ဍာန်ကာမတဝဆိုတာဘယ်လိုလဲ
တ
ဏ္ဍာ။ဘဝတဝဆိုတဲ့တရားကလည်းတဏ္ဍာ။ဒီလိုမလား။ဒိဋ္ဌာတဝဆိုတဲ့တရားကဒိဋ္ဌိ။အဝိဇ္ဇာဆိုတဲ့တရားကအဝိဇ္ဇာ။ညံပြော။ကာမတဝဆိုတာကဘယ်လိုလဲ
တ
ဏ္ဍာ။ဘဝတဝဆိုတာလည
်း
တဏ္ဍာ။ဒိဋ္ဌာတဝဆိုတာကဒိ
ဋ္ဌ
ိ။အဝိဇ္ဇာတဝကအ
ဝ
ိဇ္ဇာ။အာရောတရား၄မျိုးကိုတရားကိုကြောက်ကြည့်လိုက်တော့တဏ္ဍာရဲ့ဒိဋ္ဌိရဲ့အဝိဇ္ဇာဘယ်နှမျိုးရ
အ
ောင်ရရဘယ်လိုလဲတော့တဏှာရဲ့ဒိဋ္ဌိရဲ့အဝိဇ္ဇာအဲဒီသောမျိုးရှိတဲ့အဲမှာဒိဋ္ဌိဆိုတဲ့တရားဒီဒိဋ္ဌိမကင်းတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာဒိဋ္ဌိတရားဒီဘယ်လိုလဲဒီလိုရှင်းသွဲပြီးတော့ဖြစ်ကလေးပြီးတော့တဏှာနဲ့ဒီလိုဖြစ်ဘယ်လိုလဲဒီတော့တဏှာနဲ့သောမနာကသာကတဲ့ဒိဋ္ဌိကတသံယောဒအသိခာရိကမေကံသတိခာရိကမေကံသိညမှာလာတယ်နော
်
အဲဒီတော့သိညသိမှုတဲ့ပုဂ္ဂိုလ်များသိကြပါတယ်ဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့သံဃာမှာအဲ့ဒီတဏှာတရားတွေဘယ်လိုနဲ့ရှင်းနေတော့တဏှာတရားတွေဒိဋ္ဌိနဲ့ရှင်းဘယ်လိုနဲ့ရှင်းနေတော့သောမနာသာကတဲ့ဒိဋ္ဌိကတာသံပြုတ်ကံဒိဋ္ဌိနဲ့မရှင်းဘူးလားရှင်းနေတာဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့သံဃာမှာတဏှာတရားတွေဘယ်လိုနဲ့ရှင်းနေတော့ဒိဋ္ဌိနဲ့ရှင်းနေတာဖြစ်တဲ့အတွက်တဏှာလို့ပြောလိုက်ရင်ဒိဋ္ဌိမပါဘူးလားပါပ
ါ
တဏှာလို့ပြောလိုက်ရင်ဘယ်လိုပါသွားလဲအဲ့ဒီတော့ဒိဋ္ဌိတရားကိုသိရတဲ့တရားမှနာမည်မခေါ်တော့ပါဘူးတဲ့နော်နာမည်မခေါ်ဘဲနဲ့တဏှာနဲ့ပေါင်းလိုက်တဲ့အခါကျတော့ဟောအာသောတရား၄ပါးကိုတရားကိုပေါင်းလိုက်တဲ့အခါမှာတဏှာရဲ့ဒိဋ္ဌိရဲ့အဝိဇ္ဇာဘယ်နှပါးတော့
၃ပါး
အဲ့ဒီ၃ပါးမှာတဏှာနဲ့ဒိဋ္ဌိနဲ့ပေါင်းလိုက်ရင်အဝိဇ္ဇာနဲ့တဏှာဘယ်လိုနဲ့ပြန်ပဲကျတော့တော့အဝိဇ္ဇာနဲ့တဏှာတရား၂ပါးဒီတရားတရားကလားအာသဝတရားကလ
ား
အဝိဇ္ဇာတဏှာတရားနှစ်ပါးဒီဘာတရားတွေပါလဲအဲဒီတော့အဝိဇ္ဇာတဏှာတရားနှစ်ပါးဒီပရောင်းနဲ့လည်းတူတယ်ဝိယောနဲ့လည်းတူတယ်ဒီလိုမလားအဝိဇ္ဇာတဏှာလို့ပြောရင်ပရောင်းနဲ့တူတယ်အာသဝလို့ပြောရင်ဝိယောနဲ့တူတယ်ပြန်ပြောအဝိဇ္ဇာတဏှာလို့ပြောရင်ဘာနဲ့တူတော့အာသဝလို့ပြောရင်ဘာနဲ့တူတော့နာမည်သာခွဲတာသိရည်နာမည်သာခွဲတာအရာကဘယ်လိုလဲဘု
ရ
ားအဝိဇ္ဇာတရားလို့ပြောရင်ဒီတရားပဲအာသောလို့ပြောရင်လည်းဒီတရားပဲဟုတ်တယ်မလားအေးအဲ့ဒီလိုဆိုတော့ဘာဖြစ်လို့ဒီလိုဥပမာထပ်ထပ်ပြန်ရှင်းပါရလဲလို့ပြီးတော့ဒကာဒကာစဉ်းစားကြည့်လေ ဟောဒီပရာမေဟောဒီဝေယောနဲ့ဒီသိနေတဲ့ကြောပဲဆိုတော့သိကြလို့ရှိဘူးလားရှိနေပ
ါ
ဘူး။သောသောလောကတကုလောတဲ့အခါကျတော့သိကြလာပြီလို့ပေါင်းပြီးတော့လုံးလုံးတာ။အဲဒီဝေယောကြီးကခရမဆွထားတော့ပရာမေဟောဒီမလားပရာမေဆိုတော့ဝေယောနဲ့ပရာမေအတူတူရှင်တွဲပြီးတော့မနေဘူးလားနေလား
။
ဒီသမီးကြီးသွားနေတဲ့အခါသိကြီးသွားနေတဲ့အခါမှာဝေယောနဲ့ပရာမေအပြင်ကနေကြည့်အာဝိယောကပရဏမဝိညာဖြစ်တော်အတူတူတော့မထင်ရဘူးလားတရား အဲ့ဒါကြောင့်ဝိယောနဲ့ပရဏမပစ္စည်းနှစ်မျိုးဖြစ်ပြီးတရားဆိုလည်းပဲအသေသရာအဖြစ်နှစ်မျိုးနဲ့ဖြစ်တယ်လို့ဟောဒီမှာလည်းပရဏမပြောရင်ဝိညာနဲ့သင်္သာဝိယောလို့ပြောရင်အာတော်တရား၄ပါးနော်အဲ့ဒီအာတော်တရား၄ပါးသိနေရင်တခြားလားအဝိညာနဲ့သင်္သာလားအဲ့ဒီလိုဆိုတော့ဝိညာသင်္သာလို့ပဲပြောနေကြပါလို့လမနာအဝိဇ္ဇာတနာတွေဗြဟ္မနဲ့တူတယ်ဗြဟ္မနဲ့လည်းတူတယ်ဝိယုဒ္ဓနဲ့မတူဘူးလားတူလ
ား
တူပါတယ်တူပါတယ်ဒါတော့ဝိယုဒ္ဓနဲ့ဗြဟ္မနဲ့သုံးပြီးလို့ရှိဒီတိုင်းပဲကြီးမလည်ဘူးလားနေရ
တ
ယ်ဒီသူနည်းကသာပါပဲတဲ့အဝိဇ္ဇာတနာတွေဟူသောတရားနှစ်ပါးမိမိတို့ရဲ့သံသမာကိန်းအောင်နေပြီဆိုရင်ဘဝသံသရာအင်္ဂါမောချက်ရှင်လည်ရပါလိမ့်မယ်နော်မကျင်လည်အောင်လားရှင်လည်ရတယ်။ဒီတရားတစ်ပါးရှိလို့ပါလေ
။
အဝိဇ္ဇာနဲ့သင်္ခါရတရားတစ်ပါးဒီလိုမလား။အဲဒီတော့အဝိဇ္ဇာတရားကဘယ်လိုသဘောရှိတယ်လဲ။မသိတဲ့သဘောရှိ။ဘယ်လိုသဘောရှိတော့
။
အဝိဇ္ဇာတရားကဘယ်လိုသဘောရှိ
။
သင်္ခါရတရားကသာယတ္တမဲ့နှိမ့်တဲ့သဘောရှိတယ်။သင်္ခါရတရားကဘာသဘောရှိတော့
။
အဝိဇ္ဇာကဘာသဘောရှိ
။
သင်္ခါရကဘာသဘောရှိ။သာယနာမဲ့နေတဲ့တဲ့သဘောရှိဒီလိုမဟုတ်လားဆဲကောင်းပြီအရိကနေပြီးတော့ခွန်ကြီးတို့အပြင်ကိုနည်းနည်းလေးဆွတ်ကြည့်လိုက်ကြရအောင်ဖာရီမာဝိဇ္ဇာဖြစ်စီရပါတယ်တော့အဝိဇ္ဇာဖြစ်စီရသေခါရဖြစ်စီရ
သ
ေခါရဖြစ်စီရဓမ္မရူပဖြစ်စီရသာလာယနာဖြစ်စီရသတ္တဖြစ်စီရဒီလိုလားအဲ့ဒီမှာဝိညာဉ်နဲ့သနာသည်တခြားတရားလားအကြောင်းတရားလ
ား
တရားပါဘုရားဟောဒီတရား၅မျိုးသည်တခြားတရားလားအကျိုးတရား
တ
ရားပါဘုရားအဝိညာဉ်နဲ့သနာကဘာတရားအကျိုးတရ
ားပါ
ဘုရားဟောဒီတရား၅မျိုးကဘာတရားအ
ကျိုးတရ
ားပါဘုရားအကျိုးတရားနော်ဘဝတစ်ခုအနေနဲ့ပြောတော့နံပါတ်ဘဝတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်ဟောဒီနံပါတ်နဲ့အပတ်မှာရှိတဲ့ဝိညာဉ်ဉာဏ်ယောသတ္တယရဏခတ္တာဝိရဏအဲဒီ၅မျိုးကိုတခြားလို့ပြောမှလားဘဝတစ်ခုလို့ပြောမှလ
ား
ဘယ်လိုနည်းနဲ့ဘဝတစ်ခုလို့ပြောရတယ်လဲလို့ပြီးတဲ့အခါကျတော့ဘာဒီမှာတေတုကဝိသင်္ခါရတရားတွေဘယ်လိုခုနာတော့လဲအဲဒါလောကတော့ဒီဘဝမှာလာပြီးတော့ပြိတ္တန်တွေမနေဘူးလားနေတာပြိတ္တန်တွေနေရင်းနေတခြားကဘဝတစ်ခုရလာဘဝတစ်ခုအဲဒါကြောင့်မလို့ဝိညာဉ်ဖြစ်လာခြင်းဒီဘဝတစ်ခုရဒီလိုမလားဝိညာဉ်ဖြစ်လာခြင်းဒီပါလေတော့ဘဝတစ်ခုရလာတာဘဝတစ်ခုရလာတဲ့အခါမှာဝိညာဉ်ကဘာလဲဖြစ်လာလားနာယောကမပါဘူးလားပါလားဝိညာဉ်နာယောယောဝိညာဉ်ကစိတ်နာကစိတ်နဲ့ယောကယောအာလောမလိုက်တော့စိတ်ရဲ့စိတ်နဲ့ယောအဲ့ဒါဒီတခြားပြောတာလားဘဝတစ်ခုပြောတာလူဖြစ်ရင်လည်းဝိညာဉ်နာယောနတ်ဖြစ်ရင်လည်းဝိညာဉ်ဉာဏ်ဉာဏ်ဖြစ်ရလည်းပဲဝိညာဉ်ဉာဏ်ရောက်မပြုံးလားဖြစ်လားအဲဒီဘဝတစ်ခုရလာတဲ့အခါကျတော့အဲဒီဘဝမှာဟောမျက်စိနဲ့တော့တရားကိုစိတ်ကြီးမပါဘူးလားပါလ
ား
မျက်စိနဲ့တော့တရားကိုစိတ်ကြီးဖြစ်လာပါလာတဲ့အခါကျတော့အပြင်းမကအာယုံလေးနဲ့မတိုက်ဘူးလားတိုက
်
မျက်စိနဲ့စိတ်နဲ့မတိုက်ဘူးလားတိုက်မလ
ား
နားနဲ့တန်နဲ့မတိုက်ဘူးလားတိုက်မလားနှာခေါင်းနဲ့တန်နဲ့မတိုက်ဘူးလားတိုက်မလားကျွန်တော်သိသိတိုက်တဲ့အခါကျတော့မျက်စိနဲ့စိတ်နဲ့တိုက်တော့ဘာစိတ်ကုန်မလဲအဲအဲဒီမျက်စိရဲ့စိတ်ရဲ့မျက်စိရဲ့သုံးပါးပေါင်းစုံတာတခြားလားဖတ်တာလားအဲဒါပေါင်းစုံလိုက်တဲ့အခါကျတော့ခံစားမှုလေးတွေမပေါ်ဘူးလားပေါ်လားခံစားမှုကဘယ်လိုပါလဲအဲ့ဒါဘဝနဲ့ဘဝနဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်နဲ့တတ္တဝါနဲ့တတ္တဝါနဲ့ဘဝတစ်ခုရလာတာကဝိညာဉ်ဉာဏ်ယောဘယ်လိုမလ
ား
ဘဝတစ်ခုရလာတာကဘာလို့ဝိညာဉ်ဉာဏ်ယောအဲ့ဒီဘဝထဲမှာရှင်းလင်းရတာကသလားယရဏခသဝေဒနာဒီလိုမလ
ား
ဘဝတစ်ခုရလာတာကဝိညာဉ်ဉာဏ်ယောအဲ့ဒီဘဝတစ်ခုထဲမှာရှင်းလင်းရတာကသလားယရဏခသဝေဒနာ ဲ့ရှင်းလာတာမဟုတ်ဘူးလားဟုတ်လား
ဟုတ်ပါရဲ့
ဘယ်လိုနည်းလဲဟောကလေးလားဘုန်းကြီးပြောပြပေးတော့
မှန်ပါပါ
အခုဘုန်းကြီးတရားတော်မကြီးဘွားတခုမရမလားရလားလားမှန
်ပါပါ
ဘွားတခုရလာတာမျက်စိနာတယ်ကဘုရားကိုသိမရှိဘူးလားရှိတာမှန်ပါပါမျက်စိရှိတော့ဆင်းလေးမရှိဘူးလားရှိ
မှ
န်ပါပါနားရှိတော့သာလေးမနာမထောင်ဘူးလားနားထောင်မှန
်ပါပါ
နှာခေါင်းရှိတော့အနာကလေးမရှိရှာဘူးလားရှိတယ်မှန်ပ
ါ
ပါအရာရှိတော့ရတာလေးမစားဘူးလားစားမှန်ပ
ါ
ခန္ဓာကိုယ်ရှိတာလည်းကြည့်ပြပြာယုံကလေးမရှိပြဘူးလားကြည့်ပြကြည့
်ပါ
ဘုရားမနှောရှိတာလည်းမတွေးဘူးလားတွေးလား ကြည့်ပါဘုရားအဲဒီနေ့ဒီနေ့ဒီကံလမ်းမလေးခွန်ကြီးပြပါမယ်နန်းနဲ့မိုးတော့ဖိယားကထားတဲ့အချိန်ကစားပြီးတော့နန်းညမိုးချုံလို့မျက်စိနှလုံးပိတ်ပိတ်ပြောသွားတဲ့အချိန်အထိဒီကံလမ်းမလေးဘာလို့ဒီညလို့ဒီမလေးမလဲဒီလိုမေးရင်ဘယ်လိုပြောမလဲပြောကြပါဘောစီဝါရေးစီဝါရေးဒီလိုမလား မှန်ပါဗျာမိမိလုံးနေတဲ့လုံမျိုးကမပြောဘူးလားပြောမလား
မှန်ပါဗျာ
အဲ့ဒီအလောင်းဒီနံပါတ်မျိုးမျိုးကွဲပြားပြီးကွဲပြားသွားညာတော့လည်းပဲအဲ့ဒီအလောင်းဒီအလောင်းပေါင်းပြီးတော့ခြုံကြည့်လိုက်ချမ်းမျက်စိနဲ့ကြည့်တဲ့အလောင်းရဲ့နံပါတ်ဒီဟုတ်တယ်မလား နံပါတ်ဒီဘာလို့လုံးနေရအောင
်
နောက်တစ်ခါနံပါတ်ဒီနားတဲ့နားထောင်းတဲ့အလောင်းရဲ့ဒီလိုမလ
ား
နောက်တစ်ခါနံပါတ်တော့နှာခေါင်းနဲ့ရှင်ချိုက်တဲ့အလောင်းရဲ့နောက်တစ်ခါနံပါတ်လေ
း
ခရီးနဲ့စားတဲ့အလုပ်ရယ်နောက်တစ်ခါနံပါတ်၅ကိုယ်နဲ့သိသိတဲ့အလုပ်ရယ်နောက်တစ်ခါနံပါတ်
၆
စိတ်နဲ့သိတဲ့အလုပ်ရယ်ဟုတ်တယ်မလားအဲ့ဒီအလုပ်ဆောင်မှုကလို့ရတဲ့ဒကာဓမ္မတွေတခြားလို့လုပ်တဲ့ညာရှိသေးရဲ့ဒီရောင်းတဲ့ပုဂ္ဂိုလ်ကလည်းဒီအလုပ်ဆောင်မှုပဲဟုတ်တယ်မလ
ား
ဒီရောင်းတဲ့ပုဂ္ဂိုလ်ကလည်းပဲအယောင်းဝယ်လုပ်တဲ့ပုဂ္ဂိုလ်လည်းဒီအလုပ်ဆောင်မှုပဲအစိုးရလို့ဝန်ထမ်းလို့လုပ်တဲ့ပုဂ္ဂိုလ်ကလည
်း
ဒီလိုဆောင်ရမယ်မလား
။
ကောင်းပစ္စည်းတွေဆောင်လုပ်တဲ့ပုဂ္ဂိုလ်ကလည်းဒီလိုဆောင်ဒီလိုဆောင်ကလည်းတခြားလို့လုပ်တဲ့များရှိသေးရဲ့လား
။
အဲဒါကြောင့်မလို့ဘဝတစ်ခုရလာတဲ့အခါမှာဘဝတစ်ခုရလာတာကဘာတရားတွေလို့ဝိညာဉ်ခန္ဓာဘဝတစ်ခုရလာတာကဘာတရားတွေလို့ဝိညာဉ်ခန္ဓာလုံးများတဲ့လုံးကသလားညာသာဘာသာဝိညာဉ်ဒီလိုမလားမြေကြီးကနေပြီးတော့အသေးကိုကြည့်တဲ့အလို့မလို့ရဘူးလား နားကနေပြီးတော့သံကိုနားထောင်တဲ့အလို့မလို့ရဘူးလ
ား
နှာခေါင်းကနေလက်ကိုရှူချတဲ့အလို့မလို့ရဘူးလားခြေကနေရသစားတဲ့အလို့မလို့ရဘူးလားကိုယ်ကရကနေတွေးတိညာနေတွေးတိတဲ့အလို့မ
လ
ို့ရဘူးလားစိတ်ကနေပြီးတဲ့တွေးတဲ့ကြံတဲ့အလို့မလို့ရဘူးလားအဲဒီလိုလောကလောကကြီးနဲ့မြေစိတ်ရှားတဲ့ကိစ္စမပေါ်ဘူးလားပေါ်ပါတ
ယ
်အဲဒီလိုပေါ်တော့မြေစိတ်ရဲ့စိတ်ရဲ့မြေစိတ်ရဲ့သုံးပါးပေါင်းစုံတာကအချမ်းတရားလားဖန္တာတရားလား အဲဒီဖန္တာတရားလေးနဲ့သုံးပါးပေါင်းဆောင်လိုက်ပြီဆိုရင်အဲဒီအလောင်းအပေါ်မှာခံစားမှုဝေဒနာလေးတွေမဖြစ်ဘူးလားဖြစ်လားဖြစ်ပါပါဘုရားအဲဒီအလောင်းအပေါ်မှာသဘောကျချက်ချိန်နေလိုက်တဲ့ဆိုတာကလည်းတခြားတရားလားဝေဒနာတရားလ
ား
သဘောမကျပါဘူးဆိုတာလည်းတခြားတရားလားဝေဒနာတရားလ
ား
သဘောကျသည်လေးကိုမကျသည်လေးကိုလည်းလားသဘောကလည်းပဲပါတော့ဖြစ်ပါပါတနည်းတည်းခံစားတဲ့လို့ဒီကောမလို့ရဘူးလားလို့ရလားသဘောကြတာလေးတွေ့မယ်သဘောမကြတာလည်းပဲတွေ့မယ်သဘောကြသည်လည်းမဟုတ်မကြသည်လည်းမဟုတ်အလယ်ကသဘောတွေလည်းမတွေ့ရဘူးလားတွေ့ရလားအဲ့ဒါလေးနဲ့ပဲတရားဓမ္မတွေတနည်းတည်းနဲ့ရှင်းကုန်နေတာပဲ
မှန်ပါ
ပါဗျာစဉ်းစားကြည့်တော့တနည်းတည်းနဲ့ရှင်းကုန်နေတာလေမျက်စိနဲ့ကြည့်တယ်ကြည့်ပြီးတော့သဘောကြရင်ကြားမယ်မကြရင်မကြားဘူးဟုတ်တယ်မလ
ား
နားနဲ့နားထောင်မယ်နားထောင်ပြီးတော့သဘောကြရင်လည်းကြားမယ်မကြရင်လည်းမကြားဘူးအားလုံးပေါင်းလိုက်တဲ့အခါကျတော့မြတ်ပြည့်တဲ့ရှင်ကိုကြည်တာကသံသာယရဏပေါင်းဆောင်တာကခန္ဓာသဘောကျတာမကျတာကဝေဒနာပြန်ပြောမြတ်ပြည့်တဲ့ရှင်ကိုကြည်တာက
သံသ
ာယရဏပေါင်းဆောင်ပြီးတာကသဘောကျခြင်းမကျခြင်းကဒါရီတော့ပြမလို့ရဘူးလားလို့နေရတာအားလုံးပေါင်းလိုက်တဲ့ဘဝတစ်ခုမှာဘလို့ပဲဘဝတွေများများဘလို့ပဲဘဝတွေမျိုးသားတွေများများဘလို့ပဲသတ္တန်ရှင်ရှင်အဲ့ဒီဘဝတခုကိုအားလုံးခြုံပြီးတော့ရှင်းလိုက်မယ်ဆိုရင်ဝိညာဉ်ရဲ့နာယုတ်ရဲ့ခန္ဓာရဲ့နာယဲ့ခန္ဓာရဲ့ဝိညာဉ်ဒါပဲမို့လား လူဖြစ်ပြန်တော့လေဒီတရားနာယုတ်ကလည်းဒီခြားတရားရှိသေးလား
မရှိပါဘူး
ဗျာ။လူဖြစ်ပြန်တော့လေဒီတရားနာယုတ်ကလည်းဒီခြားတရားရှိသေးလားမ
ရှိပါဘူး
ဗျာ။အဲ့ဒါကြောင့်မြတ်စွာဘုရားရှင်ကိုရမင်းကြီးကဘဝတခုရလာခြင်းသည်ဝိညာဉ်နာယုတ်ခန္ဓာရဲ့နာခန္ဓာဝိညာဉ်အဲ့ဒီတရားငါးမျိုးဖြစ်လာခြင်းကိုဘဝတစ်ခုရလာတာပါလို့မပြောခဲ့ဘူးလားပြောခဲ့တာဟောပြီဒါဖြစ်လို့ရှိရင်ဝိညာဉ်အယုတ်ကံတိုင်းတဲ့ခန္ဓာဝိညာဉ်ကဘဝတစ်ခုရလာခဲ့ပြီနော်
အ
အဲ့ဒီဘဝကိုရလာတာရရှိလို့ရလာတာသိခါရတရားကြောင့်ရလာတာသိခါရတရားဒီတရားတရားလားအကြောင်းတရားလားသိခါရလားတရားတရားလားကံတရားလားဒီနေ့ကတော့ကြောက်ရတယ်လေကာယခံရဲ့ဝိညာဉ်ရဲ့အနောက်အဲ့ဒီကံတွေကိုကောင်းသောဘောမကောင်းသောဘောနဲ့ဖွဲ့ကြည့်တဲ့အခါကျတော့မကောင်းတဲ့ကံကအာကုသုံကံရောမလားကောင်းတဲ့ကံကဘယ်လိုလဲတော့ကာမကုသုံကံရောမကုသုံကံအာဒီလိုဆိုသင်္ခါရကတရားမှမဟုတ်ပဲဒီကံလေးမျိုးကိုပြောတာပဲဟုတ်တယ်မလားသင်္ခါရကဘာကိုပြောတာတော့ကံလေးမျိုးကိုပြောတာမလားသင်္ခါရကဘာကိုပြောတာတော့ကံလေးမျိုးပြောတာပါဒီဘာနဲ့ကြည့်တော့သောက်တည်နေတယ်ဘာနဲ့ကြည့်တော့သောက်တည်နေတယ်အဲဒီတော့သင်္ခါရတိဟူသောကံလေးမျိုးကိုပြောလို့ရမယ်ဆိုရင်တခြားရမလားဘဝရမလားဘဝရမလားနိဗ္ဗာန်ရမလားဘဝရမလား
ဘဝ
ဘေတရားတွေပိုင်ဆိုင်ရမှာတော့
ဝိညာဉ်ရောသာရတနာအာနာဝိညာ
ဒီလိုမလားအ
ာနာ
ဒါလည်းဘဝတစ်ခုရအောင်သင်္ခါရတရားကရုပ်ဆောင်ပေးပါတယ်ကံလေးမျိုးကရုပ်ဆောင်ပေးပါတယ်အဲဒီကံလေးမျိုးကလည်းဘဝတစ်ခုရအောင်ရုပ်ဆောင်ပေးတဲ့နေရာမှာသရုပ်ကြီးတက်တဲ့ဆိုင်းရင်တန်းလေးတွေမပြေပါဘူးတဲ့နော
်
သရုပ်ပါလာတဲ့နောက်ကနေပြီးတော့ဆရာကြီးတွေရှိပါသေးတယ်အဲဒီဆရာကဘယ်သူလဲလို့မေးတော့
ဘဝင
်းဘယ်သူပါလဲအဝိဇ္ဇာကောင်ယူရင်တဏှာကောင်ပြီးပါဟုတ်လားယူရမှာလားဘာဖြစ်လို့လဲပြီးတော့ကိလေသာကြီးယူလို့ဘာဖြစ်လို့တော့ကိလေသာကြီးယူတဲ့အတွက်အဝိဇ္ဇာကောင်ယူရင်ဘယ်လိုကိုယူရမှာတော့အဲဒီတော့အဝိဇ္ဇာတဏှာကြီးဟူသောတရားနှမကအဟောချုပ်လိုက်တဲ့ရွဲ့အဝိဇ္ဇာတဏှာကြီးဟူသောတရားနှမရဲ့အဟောချုပ်ခံအဟောချုပ်ခံပြီးတော့ပြုလုပ်လိုက်တဲ့ရွဲ့သင်္ခါရဆိုတဲ့ကံလေးမျိုးမဖြစ်ဘူးလားဖြစ
်
ပါတယ်။အဲဒီသင်္ခါရဆိုတဲ့ကံလေးမျိုးဖြစ်ရင်ဘဝကြီးမရဘူးလားရတယ
်
။ရလာတဲ့ဘဝကဘယ်လိုတွေတော့
ဝိညာဉ်ကံလေးပဲ
။ဘာသာယတနာခန္ဓာဝိညာဉ်ဒီလိုမဟုတ်လား ။အဲဒီတော့ဘဝကြီးရလာပြီဆိုရင်အဲဒီဘဝကြီးရဲ့ဒီကုန်းချုပ်နောက်ဆုံးသုံးသတ်တော့ဟောတခြားတဲ့သုံးသတ်ပါလား။အိုနာသေးတဲ့သုံးသတ်ပါလား။စာတော့ကဘယ်လိုလဲစတော့
ဝိညာဉ်
ဆုံးသတ်တယ်ဘယ်လိုလဲဆုံးသတ်ပါလ
ဲ
။ဘုရားသင်းနဲ့ဆုံးသတ်မယ်မို့လား
။
ဘုရားကရောက်တော့လဲဘုရားသင်းရှောင်လို့ရအောင
်
။ဘုရား။ဘုရားရောက်တော့လဲဘုရားသင်းရှောင်လို့လုပ်ပါ။ဘု
ရ
ား။ဘုရားကရောက်တော့လဲဘုရားသင်းရှောင်လို့ရရင်လ
ား
။ဘုရား။ဘောမေတ္တိသတိကြအသူတကယ်ဆိုတဲ့အောက်အပယ်လေးပေါ့။ရခဲ့တော့လဲဘုရားသင်းနဲ့ကင်းပါ။ကင
်းပါ
ဘုရား။ဒါလို့ဆိုရင်ဘုရားသင်းဒီတခြားကဘဝရဲ့ဒီကောင်းချုပ်ပဲလား
။
ဘုရား။ဒါနဲ့ဘဝရဲ့ဒီကောင်းချုပ်အနေနဲ့ကိုနာသိဒီဘဝရဲ့ဤကောင်းချုပ်ဖြစ်တာမဟုတ်လို့အဲ့ဒီကိုနာသိကိုဥပမာပေးတယ်အနေနဲ့ဟောဒီမှာစောပိုင်းကြီးအဆောင်မှာပထမလာတာဆောပိုင်းကြီးတည်းပြောတော့အဲ့ဒီစောပိုင်းကြီးပါပါလေ
း
အဆောင်မှာတက်ပြီးဘာလဲတော့
စ
ောပိုင်းကြီးတည်းပြောတော့အဲ့ဒီအဆောင်အဲ့ဒီစောပိုင်းကြီးတွေဘာလဲဒီတော့အဆောင်မှာတက်ပြီးတော့မတူဘူးလားဒီလားဟောပရိစ္ဆာသမုပ္ပါဒ်တရားအနေနဲ့ရှင်းလိုက်တဲ့အခါကျတော့အဲ့ဒီစောပိုင်းကြီးတွေတရားတရားလားโอนาติเตียริล่ะ
โอนาติ
เตียริท่านโอนาติเตียริที่ชาละบวายะดีก้องจุบเป็นล่ะ
บวาย
ะดีก้องจุบครับเอ๋บวายะดีก้องจุบสรแล้วไอ้บวานี่ยะอลองอลองกันยะอลองไปแล้วก็ติชาก็ลงไปแล้วล่ะกันก็ลงไปแล้วล่ะไอ้กันบวานี่ปริศนาสมบัติเตียริแท้ไล่ในขันจ้ะติชาเตียริก็สังขารเตียริไอ้สังขารเตียริรู้จังผิดโตอวิชชาปิสิยะบาลีโตဒီအဲ့ဒီတော့ဘယ်ဟောဒီမှာကံလေးမျိုးဖြစ်တာနဲ့တခြားကြောင့်ဖြစ်တာလားဝိသဒနာကြောင့်ဖြစ်တာလားအဝိသဒနာကဘာနဲ့တူပရောင်းနဲ့တူဘာနဲ့တူပါလိမ့
်
အဲ့ဒီပရောင်းဖြစ်ရင်ဝေယောကြီးကမစုဘူးလားစမလားအဲ့ဒီတော့ဟောဒီအဝိသဒီယောယောအဝိသဒလားအာသဝတရားဖြစ်တဲ့အဝိသဒလ
ား
ဒီလိုဒီဘဝလေးမျိုးကိုရအောင်တခြားတရားကလှည့်ပေးနေတာလားအာသဝတရားကလှည့်ပေးနေတာလ
ား
သောတရားဆိုတာဝိသဒနာကအေးပြီးတော့လူ့ဘုံရအောင်လူ့ဘုံရအောင်လူ့ဘဝသုံးတောင်းပြီးတော့ကုသိုလ်လေးပြုလိုက်ကြသမ်းပါပါလို့အဝိသဒနာသောတရားကတိုက်ထုတ်လိုက်တော့ဘုန်းတော်တရားဓမ္မတွေကလူ့ဘုံရောက်ကြောင်းကန့်နေမလို့ရမလားလို့ရလားအဲဒီကံဒီတရားလားသင်္ခါရလ
ား
သင်္ခါရဖြစ်เสียခန္ဓာဘယ်နှပါအဲဒီခန္ဓာ၅ပါးဒီတရားလားလူ့ဘဝလူ့ဘဝရတော့လူ့ဘဝရဲ့ခန္ဓာအင်းနဲ့မတွေ့ရဘူးလားတွေ့ရလ
ား
ကဲနတ်ဘဝမရောက်တာကြာပြီနတ်ဘဝရောက်အောင်ပြီလို့ဆောင်ရွက်ကြသမှာလို့အဝိဇ္ဇာတနာကခိုင်းတဲ့အခါကျတော့အဝိဇ္ဇာတနာရဲ့ခိုင်းစီခြင်းအရာနတ်ဘဝရောက်ကြောင်းကံဒီဘလို့ရမလားလို့ရလားနတ် ာကြီးပြီးတော့ဒီမှာအဝိဇ္ဇာနာပွားပြီးတော့ဒီမှာအဝိဇ္ဇာနာပယ်တတ်ပြီးတော့ဒီမှာအဲ့လိုဒီမှာမျိုးတော့ယဉ်မှန်းကြတဲ့ဘုဒ္ဓါခန္ဓာရဲ့ချုပ်ကြီးရာဖြစ်တဲ့နိဗ္ဗာန်ကိုရောက်ပါလိမ့်မယ်